Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်အမေရိကန်အတန်းရဲ့2019ခုနှစ်ဧပြီလ23ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50MHz တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမသင်္ကေတထိုက်ပါ
မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြေညာပေးပါပါတရုတ်လင်္ကာနိုင်ငံမှာတနင်္လာနေ့ကလူပေါင်း300နေပါတေဆုံးခဲ့ရပြီးတဲ့နောက်မှာတနင်္လာနေ့မှာတော့အရေးပေါ်အခြေအနေထုတ်ပြန်လိုက်ပါတယ်။ကုလသမဂ္ဂကဲဆယ်ကူညီအဖွဲ့ကြီး3ဖွဲ့ကအကြီးအကဲတွေဟာရိုဝင်ဂျာအရေးအကူအညီပေးဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဗုဒ္ဓဖူးနေ့ကစတင်ပြီးတော့3ရက်ကြာခီးသွားရောက်တော့မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင
်ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့တရုတ်လင်္ကာပြစ်ခတ်မှုနောက်ပိုင်းအကြမ်းဖက်ပြဿနာကိုအမေရိကန်နဲ့ပေါင်းပြီးရင်ဆိုင်ကြမယ်ဆိုတဲ့အကြောင်းဒီနောက်မှာတော့
This is their last chance working through the legal system, and we hope the Supreme Court will overturn the conviction.
ဒီကနေ့တရားရုံးကဆုံးဖြတ်ပေးမယ် Writers သတင်းထောက်တီးရဲ့ယူကန်ရေးစုစည်းတင်ပြချက်မှာကြားကြရမှာပါ။နောက်တက်ချွာလှုပ်ရှားသူဒေါ်နော်အုံးလှကိုမြဝတီမှာဖမ်းလိုက်တဲ့အကြောင်းမနေ့ကချက်ရောက်တဲ့မြေကဘာနေ့စတဲ့သတင်းဆောင်မတွေအပြင်ကမ္ဘာသတင်းတွေတဲကမြန်မာအကြောင်း American Indian စီးပွားရေးနဲ့သုတအစုံလင် American တခွင်တို့ကိုလည်းတင်ပြပေးမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးကြပါအောင်ရှင်။
တရုတ်လင်္ကာနိုင်ငံမှာတနင်္လာနေ့ကခရစ်ယာန်နေ့အထွတ်မြတ်ထားတဲ့ Easter Sunday မှာလူပေါင်း290တေဆုံးပြီးတော့ရာနဲ့ချီထန်ရစေတဲ့ဘုံဖောက်ခွဲမှုတွေကိုလူသိမ့်မသိသေးတဲ့အစ္စလမ်ဘာသာရေးအစွန်းရောက်အဖွဲ့ကနေလှုပ်ဆောင်တယ်လို့အပြစ်တင်ခဲ့ပြီးတဲ့နောက်မှာတရုတ်လင်္ကာအစိုးရကနိုင်ငံတော်အရေးပေါ်အခြေအနေကိုထုတ်ပြန်လိုက်ပါတယ်။တရုတ်လင်္ကာနိုင်ငံတွင်တိုက်ခိုက်မှုတွေကြုံလာမှန်အငြင်းရှိကြောင်းနိုင်ငံသားထောက်လှမ်းရေးအဖွဲ့တွေကကြိုတင်သတိပေးချက်ရခဲ့တယ်လို့ဝန်ကြီးချုပ်Ranil Wickremesinghe he got a debut ကလေးကြားကပဲဒီအကြမ်းဖက်အဖွဲ့ကနိုင်ငံခြားအကြမ်းဖက်ဖွဲ့စည်းတွေနဲ့ဆက်နွယ်မှုရှိမရှိစုံစမ်းနေတယ်လို့အစိုးရကပြောပါတယ်။ဆယ်စုနှစ်နဲ့ချီပြီးငင်းငင်းချင်းချင်းရှိခဲ့တဲ့တိရိလင်္ကာနိုင်ငံမှာခရီးရန်ဖျားချောင်းနေတဲ့ဟိုတယ်တွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ဒီဘုံဖောက်ခွဲမှု၈ခုဟာအခက်မမီနဲ့အဆင့်မြင့်မြင့်ကြံစည်ခဲ့တာကြောင့်စုံစမ်းစစ်ဆေးသူတွေနဲ့အစိုးရရာရှိတွေကိုထုတ်လန့်ထိတ်လန့်တုန်လှုပ်စေခဲ့ပါတယ်။တိရိလင်္ကာအစိုးရကက်ဘိနက်အဖွဲ့ပြောခွင့်ရကဒီလိုနိုင်ငံလေးမျိုးမှာနေထိုင်တဲ့လူတစုကဒီလိုတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုတာမယုံနိုင်အောင်ဖြစ်နေတယ်လို့သတင်းတောက်တွေကိုပြောခဲ့တယ်လို့ဒီတိုက်ခိုက်မှုအတွက်နောက်ကွယ်ကအစီအစဉ်ညွှန်ကြားတဲ့နိုင်ငံတကာကွန်ရက်တစ်ခုရှိကိုရှိရမယ်လို့ဆိုပါတယ်။ဒီဘုံဖောက်တိုက်ခိုက်သူတွေနဲ့ဆက်နွယ်မှုရှိနေနိုင်တဲ့နိုင်ငံသားစစ်သွေးကြွအဖွဲ့နဲ့ပတ်သက်ပြီးတော့စုံစမ်းမှုမှာအကူအညီတောင်းခံမှုအတွက်သမရမိုင်ထရီပါလာစရီဆန္နာကကိုလံဘိုမြို့တော်မှာတန်တမန်တွေနဲ့အင်ကာနေမှာတွေ့ဆုံဖို့ရှိပါတယ်
။အီရန်နိုင်ငံရဲ့ရေနံတွေကိုဝယ်ယူတင်သွင်းနေကြတဲ့နိုင်ငံ၅ခုအပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုကင်းလွတ်ခွင့်တွေကိုအမေရိကန်ပြည်ထောင်စုကထပ်ပြီးတော့မပေးတော့ဘူးလို့ဆုံးဖြတ်လိုက်ပါတယ်။အီရန်ရဲ့အဓိကဝန်ကြီးရနေတဲ့လမ်းကြောင်းကိုပိတ်ဆို့ဖြတ်တောက်လိုက်ခြင်းအပြင်ရှေ့လက်ပိုင်းဒေသမှာအီရန်ရဲ့စီရီးအရာရန်လိုမှုတွေအတွက်ဖိအားတစ်တွေထပ်ပြီးတော့ပေးရလဲရောက်လိမ့်မယ်လို့ညွှန်လင်းရပါတယ်။အီရန်ရဲ့ယင်းနယ်နေပြည်နိုင်ငံကမှမပို့နိုင်အောင်ရွေပြီးတော့အခုလိုမျိုးဆုံးဖြတ်ခဲ့တာလို့အင်ပီရိုရဲ့မနေ့ကကြေညာချက်ထဲမှာဖော်ပြထားပါတယ်။ရေးယူပိတ်ဆို့မှုကင်းလွတ်ခွင့်တွေကိုဆုံးသက်တော်မဲ့နိုင်ငံတွေဆင်းနေမှာအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေဖြစ်ကြတဲ့ဂျပန်၊တောင်ကိုရီးယားနဲ့တူတကီနိုင်ငံတွေအပြင်တရုတ်နဲ့အိန္ဒိယနိုင်ငံတွေလည်းပါဝင်ပါတယ်။ထိုင်ဝမ်၊အီတလီနဲ့ဂရိနိုင်ငံတွေကတော့အမေရိကန်ရဲ့သဘောတိုင်လိုက်နာတဲ့အနေနဲ့အီရန်ကရေနံဝယ်ယူမှုတွေကိုရပ်တန့်မှုသဘောတူထားပါပြီ။အီရန်ဘက်ကတော့အမေရိကန်ရဲ့ကြေညာချက်ကိုတုံ့ပြန်တဲ့အနေနဲ့မဟာဗျူဟာရအချက်ချာကြားတဲ့ဟိုမတ်စ်ရေလက်ကြားကိုပိတ်ဆို့ပြင်မယ်လို့မနေ့တုန်းကချင်းချောက်ထားပါတယ်။အီရန်ကဒီလိုရေလက်ကြားကိုပိတ်ဆို့မယ်ဆိုတာကဘာအကျိုးအကြောင်းမှမခံလို့မှုသူ့ရဲ့သဘာဝအတိုင်းပြောဆိုနေတာလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဆိုရရဲ့အစိုးရရရှိသူကတုံ့ပြန်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကိုယ်ရေးအချက်လက်နဲ့စီးပွားရေးဆိုင်ရာအချက်လက်မှတ်တမ်းတွေကိုနှစ်ပေါင်းများစွာစီးရင်ယူထားတဲ့ငွေစင်းကုမ္ပဏီကိုအောက်လွှတ်တော်ခုံရုံးကနေစင့်စာပေးပို့ဖို့လုပ်နေတာကိုပိတ်ဆို့ဖို့အတွက်သမ္မတထရမ့်ကတနင်္လာနေ့မှာပဲတရားစွဲဆိုလိုက်ပါတယ်။အောက်လွှတ်တော်ကြီးကြပ်ရေးကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်မှာအလီရှာကမ်မင်းစ်ကမဇာ USA ထံကနေပြီးတော့အမေရိကန်သမ္မတထရမ့်နဲ့ပတ်သက်ပြီးတော့ရှစ်နှစ်ကြာအချက်လက်တွေရယူဖို့အတွက်ကြိုးစားနေတာဖြစ်ပါတယ်။ဒါပေမဲ့သမ္မတနဲ့သူ့ရဲ့ corporation ဖြစ်တဲ့ The Trump Organization ကအောက်လွှတ်တော်ရဲ့စင်စာဟာတရားမဝင်ဘဲနဲ့ဥပဒေကြောင်းအရဘယ်လို့မှနီးလမ်းမကြဘူးလို့ဖော်ပြထားတာပါ။
ပါကစ္စတန်နဲ့အီရန်နိုင်ငံနယ်စပ်မှာလုံခြုံရေးဆိုင်ရာပူးတဲ့လှုပ်ဆောင်မှုတွေကိုတိုးချဲ့လှုပ်ဆောင်ကြဖို့အကြမ်းဖက်အုပ်စုတွေရဲ့ ရေရန်ကုန်တိုက်ခိုက်ရေးကိုလှုပ်ရှားဖို့နိုင်ငံကောင်းဆောင်နေကြမနေ့တုန်းကသဘောတူညီခဲ့ကြပါတယ်။အိမ်နီးချင်းနိုင်ငံတစ်ခုဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ညီညွတ်ရေးဖို့ကိုလည်းပါကစ္စတန်နဲ့အီရန်နိုင်ငံဆက်ပြီးတော့ပူးပေါင်းလှုပ်ဆောင်သွားကြမယ်လို့အခိုင်အမာဆုံးဖြတ်ခဲ့ကြပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အမရခရန်ကသူ့ရဲ့ပထမဆုံးကြိမ်တရားဝင်ခီးစဉ်နဲ့အီရန်နိုင်ငံကိုရောက်နေတာဖြစ်ပြီးအီရန်သမ္မတဟက်ဆန်ရူဟာနီနဲ့ပူးရဲသတင်းစာရှင်းလင်းပွဲကိုကျင်းပခဲ့ပါတယ်။ပါကစ္စတန်နဲ့အီရန်ကြားလုံခြုံရေးစီးပွားရေးနဲ့ကုန်သွယ်ရေးလုပ်ငန်းတွေကိုနှစ်နိုင်ငံကြိုးတူအပြန်အလှန်လှုပ်ဆောင်သွားကြရေးကိုလည်းနှစ်နိုင်ငံဆင့်မြင့်ကောင်းဆောင်ရေးဆွေးနွေးပွဲမှာပြောဆိုခဲ့ကြပါတယ်။လုံခြုံရေးနဲ့ပတ်သက်ပြီးတော့တိုးချဲ့လှုပ်ဆောင်ကြမယ့်နေရာမှာထောင်လိုင်းကိစ္စကိုလည်းပူးပေါင်းလှုပ်ဆောင်ကြဖို့သဘောတူညီခဲ့ကြတဲ့အကြောင်းအီရန်သမ္မတကပြောပါတယ်။အခုလိုပါကစ္စတန်ဝန်ကြီးချုပ်အမရခန်ရဲ့ဒီအီရန်ခီးစဉ်ဟာနှစ်နိုင်ငံအပြန်အလှန်အကြိုးတူတိုးတက်ရေးမှာအလဲပြောင်းတစ်ခုဖြစ်လိမ့်မယ်လို့လည်းမျှော်လင့်တယ်လို့အီရန်သမ္မတကဆိုပါတယ်။
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 8.13 ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီ IOM အပြည်ပြည်ဆိုင်ရာလူဦးရေပြောင်းရွှေ့မှုဆိုင်ရာအကြီးအကဲအန်တိုနီယိုဗီတိုရီနိုနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်မတ်လိုကုတ်တို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဗုဒ္ဓဟူးနေ့ကစပြီးတော့တုံးရကြခီးတွားရောက်မှာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကနယူးယောက်ကုလသမဂ္ဂယုံချုပ်ရဲ့တင်းလာနေတဲ့သတင်းစာရှင်းလင်းပွဲမှာခုလိုပြောပါတယ်
The top UN officials for refugees, migration and humanitarian affairs will jointly visit Bangladesh this week from Wednesday to Friday.
Bangladesh နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာတပ်သားကြီးပါနဲ့သူတို့နေထိုင်ရာဒေသကဒေသခံတွေအတွက်စာနာမှုအကူအညီတွေပံ့ပိုးပေးဖို့အတွက်လိုအပ်နေတယ်ဆိုတာပြသဖို့ကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာလူရေပြောင်းရွှေ့မှုဆိုင်ရာနဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကတာဝန်ရှိသူတွေပူးပေါင်းပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီသတင်းပတ်ဗုဒ္ဓဟူးနေ့ကနေတောက်ကြနေထိတွေ့ရောက်မှာဖြစ်ပါတယ်လို့ပြောသွားတာပါကုလသမဂ္ဂအရာရှိကြီးတုံးဟာမြို့တော်ဒက်ကာမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာနိုင်ငံခြားရေးဝန်ကြီး AK Abdul Momen အပါအဝင်အစိုးရအရာရှိတွေနဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာတွေအတွက်နိုင်ငံတကာကဘယ်လိုအကူအညီတွေပေးနိုင်မလဲဆိုတာကိုဆန့်စစ်ကြမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်ဆမ်းမရိတ်ခါဖြန့်ပြင်းမှုနဲ့နားခုံမှုအပါအဝင်ကုလသမဂ္ဂအစီအစဉ်တွေကိုတွားရောက်ကြည့်ရှုဖို့နဲ့အဲ့ဒီဒေသမှာကြောက်ရောက်တော့မဲ့မုတ်တုံရာသီအတွက်ကျူတင်ပြင်ဆင်ဖို့လိုအပ်ချက်တွေသိရအောင်လဲ Cox Bazaar မြို့ကိုပါသူတို့တွားရောက်มาဖြစ်တယ်လို့ဒုက္ခသည်တွေနဲ့ပါတွေ့ဆုံมาဖြစ်ပါတယ်မြန်မာနိုင်ငံကိုဒုက္ခသည်တွေပြန်ခွင့်ရရေးဒုက္ခသည်တွေအကကွယ်နဲ့ဝန်ဆောင်မှုအထောက်အကူရရေးတွေအတွက်ရည်ရွယ်လှုပ်ဆောင်နေတဲ့ဒုက္ခသည်အလုံးမှတ်ပုံတင်ထုတ်ပေးနိုင်မှု UNHCR နဲ့ Bangladesh အစိုးရတို့ပူးတွဲလှုပ်ဆောင်နေတဲ့မှတ်ပုံတင်လုပ်ငန်းစဉ်ကိုလေ့လာมาဖြစ်တဲ့အပြင်အဲ့ဒီမှာလှူအားပေးနေတဲ့ဒုက္ခသည်တွေနဲ့ပါတွေ့ဆုံมาဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ
်ဖန်ခံရတဲ့ writer သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့နောက်ဆုံးအဆင့်ယူခံကိုပြည်တော်စုတရားလွှတ်တော်ချုပ်ကဒီကနေ့ဆုံးဖြတ်ချက်ချပါလိမ့်မယ်သူတို့နှုတ်ဟာနိုင်ငံတော်လေးဝက်ချက်ဥပဒေနဲ့ထောင်ဒဏ်90စီချခံထားတာဖြစ်ပြီးသူတို့ရဲ့ယူကန်နောက်ဆုံးအဆင့်ကြာနာမှုကိုပြီးခဲ့တဲ့မလတုန်းကနေပြည်တော်မှာပြုလုပ်ခဲ့ပါတယ်သူတို့နှုတ်ရဲ့ယူကန်တင်မှုကိုတရားရုံးကဇန်နဝါရီလထဲမှာပယ်ချထားပါတယ်သတင်းသမားတွေနဲ့ပတ်သက်ပြီးတော့ကမ္ဘာမှာချိမြင့်တဲ့အထက်မှာအမြင့်မားဆုံးဆုတစ်ခုဖြစ်တဲ့ပူလဇာဆုကိုကိုဝါလုံးနဲ့ကိုကျော်စိုးတို့ကသူတို့ရဲ့ writer သတင်းဌာနကလုပ်ဖို့ကံပေးတဲ့နဲ့အတူဒီလာထဲမှာပဲချိမြင့်ခံခဲ့ရပါတယ်ဒီကနေ့မနေ့9နာရီခွဲကစပြီးတော့တရားသူကြီးနှုတ်ရဲ့ရှေ့မှာစင်ကြက်ချမယ်လို့ပြည်တော်စုတရားလွှတ်တော်ချုပ်ရဲ့ internet website မှာပေါ်ပြထားပါတယ်အမေရိကန်ပြည်တော်စုနယူးယောက်မြို့ခြေဆိုင် CPJ သတင်းသမားများကကွယ်ရေးအဖွဲ့ကတော့တရားရုံးချုပ်အနေနဲ့အရင်ကချမှတ်ခဲ့တဲ့အစီရင်ခံချက်တွေကိုပယ်ဖြတ်ပြီးကိုဝါလုံးတို့နှစ်ဦးကိုပြန်လွှတ်ပေးလိမ့်မယ်လို့မျှော်လင့်ကြောင်း VOA ကိုပြောပါတယ်။ဒီခေတ်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးလုပ်ရတဲ့အတွင်းအင်းတင်ရွာမှာရိုညာမွတ်စလင်10ဦးတပ်ခံရတဲ့တရင်ကိုစုံစမ်းနေချိန်မှာကိုဝါလုံးတို့နှစ်ဦးကိုရဲအဖွဲ့ကဖမ်းဆီးသွားခဲ့တာဖြစ်ပါတယ်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျန်အိုဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံမှုအတွက်ရုရှားကိုတွားရောက်မယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းတွေမှာဖော်ပြထားပါတယ်။ရုရှားသမ္မတပူတင်ရဲ့ဖိတ်ကြားချက်နဲ့ခေါင်းဆောင်ကင်မှမကြားခင်မှာပဲရုရှားကိုတွားရောက်မှာဖြစ်တယ်လို့ကိုရီးယားအစိုးရပိုင်း KCN ရဲ့အင်ကာနဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားတာပါ။တွားရောက်မယ့်အရက်အတိအကျကိုတော့ချက်ချင်းထုတ်ပြန်လာမရှိသေးပါဘူး။ရုရှားအစိုးရကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ကင်တေးအင်ဟာရုရှားကိုဧပြီလဒုတိယပတ်အလွန်မှာလာရောက်ဖို့ရှိတယ်လို့ဖော်ပြထားပြီးတော့ရဲအတိအကျကိုလည်းထုတ်ပြန်မထားပါဘူး။ရုရှားအနေနဲ့မြောက်ကိုရီးယားရဲ့ Red Earth Minerals ဆိုခေါ်တဲ့မြေရှားတက်တူလိုတရားရှားပါတရားစားတပစ္စည်းတွေကိုပို့ပြီးတော့လက်လန်းမြအောင်စူးစမ်းဖို့အတွက်စိတ်ဝင်စားမှုရှိနေတာပါ။မြောက်ကိုရီးယားဘက်ကတော့ရုရှားရဲ့လျှက်စစ်တပ်အောက်ကိုလိုချင်တယ်လို့ရုရှားဆောက်လုပ်ပေးထားတဲ့စေုံတွေကိုခင့်မြအောင်လုပ်ဖို့အတွက်လည်းရုရှားထံကအရင်းအနှီးတွေကိုရယူလိုတာဖြစ်ပါတယ်။အမေရိကန်နဲ့နျူကလ িয়ার ဆစ်ဆက်ညှိနှိုင်းမှုတွေရပ်တန့်နေချိန်မှာအခုလိုရုရှားအစီအစဉ်ကိုပြုတ်မြောက်ကိုရီးယားကကျင်ညာခဲ့တာဖြစ်ပါတယ်။
ကုလသမဂ္ဂကတတ်မှတ်ထားတဲ့ကမ္ဘာကာကွယ်ဆေးထိုးရေးသတင်းဘက်ကဒီကနေ့စတင်ပါတယ်ကာကွယ်ဆေးထိုးရေးလုပ်ငန်းတွေကအခက်အခဲတွေများရှိနေတတ်ပြီးတော့အချို့ကိစ္စတွေကအသက်အန္တရာယ်နဲ့ကြုံရတတ်ပါတယ်ကမ္ဘာမှာရေကြောက်ရောဂါကိုထိထိရောက်ရောက်ရှင်းလင်းနိုင်ခဲ့ပြီလို့ WHO ကမ္ဘာ့ကျန်းမာရေးဘက်ကပြောပါတယ်ကလေးငယ်တွေအနေနဲ့ကာကွယ်ဆေးထိုးမှုကိုအရင်ဆုံးကတည်းကပို့ပြီးတော့ရနေတယ်စုံစုံနာနဲ့ပိုလီယိုရောဂါပိုအမြင့်ပြတ်တက်ဖျက်ရေးကိစ္စတွေမှာလည်းကမ္ဘာတစ်ဝှမ်းမှာတော်တော်လေးထိရောက်မှုရှိနေတယ်လို့ဆိုပါတယ်
ခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်ရှင်။သရီလင်္ကာနိုင်ငံမှာတနင်္ဂနွေနေ့ကဘုံခွဲတိုက်ခိုက်မှုတွေကြောင့်လူအများအပြားသေဆုံးထဏ်ရာရခဲ့တဲ့အတွက်ဝန်းနေရတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသရီလင်္ကာဝန်ကြီးချုပ်ကိုတယ်လီဖုန်းဆက်ပြီးပြောခဲ့ပါတယ်။သေဆုံးခဲ့သူတွေထဲမှာအမေရိကန်နိုင်ငံသားတွေလည်းပါဝင်ခဲ့တာပါ။ဒီအကြောင်း VOA သတင်းတောက်တီရဲ့သတင်းတွေကိုစူးစီးပြီးကိုကျော်အောင်လင်းကဆက်ပြောပြပါလိမ့်မယ်ရှင်
။သရီလင်္ကာနိုင်ငံကအထင်ကရခရီးယန်ဖျားချောင်းသုံးခုနဲ့ဟိုတယ်လေးခုကိုတနင်္ဂနွေနေ့တုန်းကဘုံခွဲတိုက်ခတ်ခဲ့လို့လူ300နီးပါးသေဆုံးပြီးဒဏ်ရာရသူတွေလည်း900လောက်ရှိတာပါအခုချိန်အထိဘယ်သူတွေရဲ့လက်ချက်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့ဒေသခံအစ္စလာမစ်အစွန်းရောက်အကြမ်းဖက်အုပ်စုတစ်ခုဖြစ်တဲ့ National Tawfiq Jamaat လို့ခေါ်တဲ့ NTJ အဖွဲ့ကိုတန်လျာရှိနေပြီးဒီအဖွဲ့နဲ့နိုင်ငံခြားအကြမ်းဖက်အဖွဲ့အစည်းတွေဆက်ဆက်မှုရှိမရှိဆိုတာကိုသတိလင်္ကာအစိုးရကစုံစမ်းမယ်လို့ဆိုပါတယ်လောလောဆယ်တန်လျာရှိသူ20ကျော်ကိုသီလင်္ကာအာဏာပိုင်တွေကဖမ်းဆီးထားပြီးနိုင်ငံတော်အရေးပေါ်ကြေညာချက်ကိုလည်းထုတ်ပြန်ထားပါတယ်။အဓိကဖောက်ခွဲသူတွေထဲမှာ NTG အဖွဲ့ကအသေးခံဘုံခွဲသမား9ဦးပါဝင်တယ်လို့အာဏာပိုင်တွေကပြောပါတယ်။ဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်သူတွေကိုအမြန်ဆုံးဖမ်းဆီးနိုင်မှုကြိုးပမ်းနေတယ်လို့သီလင်္ကာကာကွယ်ရေးဝန်ကြီးဂျနင်ဒရာရူဝန်ဝီဂျူဝါဒင်းကပြောပါတယ
် Right now the CID the police and the three forces are
လောဆယ်မှာ CID ပြည်မှုစုံစမ်းစစ်ဆေးရေးအဖွဲ့ရဲတပ်ဖွဲ့နဲ့သုံးဝန်ဆောင်ဖွဲ့တွေကစုံစမ်းစစ်ဆေးမှုတွေအားလုံးကိုလုပ်နေပါတယ်ကျန်းဖတ်မှုမှာပေါင်းပတ်သက်နေတဲ့တရားခဏ်ဒီအားလုံးကိုအမြန်ဆုံးဖမ်းဆီးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်လောလောဆယ်ဖမ်းဆီးထားတဲ့သူတွေဟာဘယ်သူတွေလဲဆိုတာကိုပေါ်ထုတ်ထားပါပြီအာဏာပိုင်တွေကလိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုလုပ်ပြီးအမြန်ဆုံးအရေးယူပါလိမ့်မယ်
တကယ်တော့ဒီဘုံခွဲတိုက်ခိုက်မှုမဖြစ်ခင်ကတည်းကနိုင်ငံခြားထောက်လှမ်းရေးအဖွဲ့တစ်ခုကသတိလင်္ကာကိုကြိုပြီးတော့သတိပေးထားတာရှိတယ်လို့သတိလင်္ကာဝန်ကြီးချုပ် Renil Wickremesinghe ကတည်ပြပါတယ်အမေရိကန်သမ္မတ Donald Trump ကသတိလင်္ကာဝန်ကြီးချုပ်ကိုတယ်လီဖုန်းနဲ့ဆက်ပြီးဘုံခွဲတိုက်ခိုက်မှုတွေကြောင့်ဝန်ထဲရကြောင်းပြောဆိုခဲ့ပါတယ်တိုက်ခိုက်မှုတွေမှာတာဝန်ရှိတဲ့သူတွေကိုဥပဒေအရရေးယူရေးကြိုးပမ်းချက်တွေကိုအမေရိကန်ကထောက်ခံအားပေးကြောင်းကြေပြုပြောဆိုခဲ့တယ်လို့အိမ်ပြည်တော်ပြောခွင့်ရပုဂ္ဂိုလ်တူကမနေ့တုန်းကပဲပြောပါတယ်ကမ္ဘာတစ်ဝန်းကအကြမ်းဖက်ဝါဒဆန့်ကျင်တိုက်ခိုက်ရေးမှာအခိုင်အမာလှုပ်ဆောင်ကြဖို့ကိုလည်းအမေရိကန်ရဲ့သတိလင်္ကာကောင်ဆောင်တို့ကထပ်ပြီးတော့တည်ပြုခဲ့ကြပါတယ်။သေဆုံးခဲ့သူတွေထဲမှာအမေရိကန်နိုင်ငံသားတချို့ပါဝင်နေဆိုတဲ့အကြောင်းကိုတော့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကမနေ့တုန်းကပဲတည်ပြုချက်ပေးပါတယ
်။ Heartbreaking that a country which has strived so hard for peace in recent years has been targeted by these terrorists.
ပြည်ရဲ့နှစ်တွေအတွင်းငြင်းငြင်းကြဲကြဲရှိနေခဲ့တဲ့သတိလင်္ကာနိုင်ငံကိုကျမ်းပတ်သမားတွေကပြစ်မှတ်ထားခဲ့တာကြေကွဲစရာပါပဲ။ထိခိုက်ဒေဆုံးရသူတွေရဲ့မိသားစုတွေနဲ့အတူကျွန်တော်တို့ဝမ်းနည်းနေပါတယ်။ဒေဆုံးသူတွေထဲမှာအမေရိကန်နိုင်ငံသားတချို့လည်းပါဝင်တယ်လို့ကျွန်တော်တို့အတည်ပြုနိုင်ပါတယ်။ဒါအမေရိကန်နဲ့လဲဆိုင်တဲ့အကြမ်းဖက်မှုဆန့်ကျင်တိုက်ခိုက်ရေးကိစ္စဖြစ်ပါတယ်
။သတိလင်္ကာနဲ့အမေရိကန်ပူးတွဲပြီးတော့ကျမ်းဖက်ဝါဒကိုဖြေရှင်းကြမယ်လို့လဲဝန်ကြီးပွန်ပီယိုကပြောပါတယ်။ဘုံခွဲတိုက်ခိုက်မှုတွေကြောင့်ဒေဆုံးရသူတွေထဲမှာနိုင်ငံသားသား30ကျော်ရှိပြီးအဲ့ဒီထဲမှာအမေရိကန်ကအနည်းဆုံး4ဦး၊ဗြိတိန်က10ဦးတရုတ်က2ဦး၊အိန္ဒိယက5ဦး၊တူရကီက2ဦး၊ဩစတြေးလျက2ဦးအပြင်နယ်သာလန်၊ဂျပန်နဲ့ပေါ်တူဂီနိုင်ငံသားတွေလည်းပါဝင်ကြပါတယ်။ဒီကနေ့အင်္ဂါနေ့ကိုနိုင်ငံတော်ကြေကွဲဝမ်းနည်းမှုအဖြစ်သတိလင်္ကာအစိုးရကသတ်မှတ်ထားပြီးမြို့တော်ကိုလံပိုမှာညမထွက်ရအမိန့်နဲ့အင်တာနက်လူမှုကွန်ရက်တုံးဆက်မှုတွေကိုလည်းပိတ်ပင်ထားပါတယ်။တနင်္ဂနွေနေ့တုန်းကဘုံခွဲတိုက်ခိုက်မှုတွေဟာသတိလင်္ကာနိုင်ငံရဲ့ပြည်တွင်းစစ်ပြီးဆုံးပြီးဆယ်စုနှစ်တခုအကြာမှာပထမဆုံးဖြစ်ပွားခဲ့တဲ့အဆိုးဝါးဆုံးအကြမ်းဖက်မှုလည်းဖြစ်ပါတယ်။မြို့တော်ကိုလံပိုမှာနေထိုင်သူမျိုးသားတူကတော့ပြည်တွင်းစစ်ကာလအတွင်းပောက်ကွဲမှုတွေအများပြားကိုလံပိုမြို့ကကြုံခဲ့ရပူပေမဲ့မဖြစ်တာကြာလို့တအံ့တော်ဖြစ်ရတယ်လို့ဆိုပါတယ
် During the 30 years of civil war we had lots of explosions in Colombo
ဒီပေါင်း30ကြာဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ကာလအတွင်းကိုလံပိုမြို့မှာပောက်ကွဲမှုတွေတော်တော်များများဖြစ်ခဲ့တာပါဒါပေမဲ့လွန်ခဲ့တဲ့10နှစ်လောက်အတွင်းမှာငြိမ်းချမ်းနေခဲ့လို့ဒီငြိမ်းချမ်းမှုနဲ့ကျွန်တော်တို့က နေသားကြနေတာပါလို့ပြောသွားခဲ့တာပါ။နောက်ဆက်တွဲတက်ခိုက်မှုတွေလည်းဖြစ်လာနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေတွက်ချက်မှုတွေလည်းရှိနေတာကြောင့်တရီလင်ကာနိုင်ငံရဲ့နိုင်ငံတကာလေဆိပ်ပါဝင်နေရာတော်တော်များများမှာလုံခြုံရေးတင်းကျပ်မှုတွေရှိနေပါတယ်
။ကိုချောင်းလင်းပါရှင်။Writers သတင်းထောင်နှစ်ဦးရဲ့နောက်ဆုံးအယူခံကိုပြည်တော်စုလွှတ်တော်ချုပ်ကဒီကနေ့အင်ကာနစ်ဆင်ချက်ချတာမှာမှန်မှန်ကန်ကန်ဆုံးဖြတ်ပြီးပြန်လွှတ်ပေးမယ်လို့မျှော်လင့်တဲ့အကြောင်းနယူးယောက်အခြေစိုက် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကပြောပါတယ်ဒီကနေ့ချမဲ့ဆင်ချက်အလားအလာနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းအဝိုင်းရဲ့မျှော်လင့်ချက်တွေကိုမတ်အင်ဂျင်နိုင်ငံစူးစီးတင်ပြထားပါတယ်ရှင်
အစ်စင်အချင်းထောင်မှာ16လကြာရှိနေပြီဖြစ်တဲ့ writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုရန်ကုန်ခရိုင်တရားရုံးကနေ2018ခုနှစ်စက်တင်ဘာလကဗြိတိရှ်ကိုလိုနီခေတ်ကပြားထန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်ဥပဒေနဲ့ထောင်ဒဏ်9နှစ်စီချမှတ်ခဲ့တာပါသတင်းတောက်တွေဘက်ကလည်းသူတို့မှာဥပဒေကိုချိုးဖောက်တဲ့ပြစ်မှုမရှိကြောင်းရန်ကုန်တိုင်းတရားရုံးကိုပထမအယူခံတင်ခဲ့ပြီးတဲ့နောက်ဒီနှစ်ဇန်နဝါရီလမှာတရားရုံးကကြားနာခဲ့ပြီးတက်တဲ့အခိုင်အလုံမပြနိုင်ဘူးဆိုတဲ့အကြောင်းပြချက်နဲ့အယူခံကိုပယ်ချခဲ့ပါတယ်။ဒါပေမဲ့လည်း writer သတင်းတောက်တွေရဲ့အကျိုးဆောင်ရှေ့နေဦးခင်မောင်စောကတော့ရန်ကုန်တိုင်းတရားရုံးရဲ့တရားစီရင်ရေးလှုပ်ထုံးလုပ်နည်းမှာအားနည်းချက်အမှားတွေရှိနေကြောင်းထောက်ပြခဲ့ပါတယ်။အခုနောက်ဆုံးသတင်းတောက်တွေရဲ့အယူခံကိုနေပြည်တော်ကပြည်ထောင်စုတရားလွှတ်တော်ချုပ်ကိုတင်သွင်းခဲ့ပြီးမက်လာမှာတရားသူကြီးကကြားနာခဲ့ပါတယ်။ဒီအယူခံနဲ့ပတ်သက်လို့ဒီကနေ့ဧပြီလ23ရက်နေ့နနက်9နာရီခွဲကစပြီးစီရင်ချက်ချမဲ့အမှုတွေတဲ့ဒုတိယမြောက်ဖြစ်ကြောင်းနဲ့တရားသူကြီးနှစ်ဦးကနေဆုံးဖြတ်ချက်ချမှာဖြစ်ကြောင်းပြည်ထောင်စုတရားလွှတ်တော်ချုပ်ရဲ့ Internet Website နဲ့ Facebook စာမျက်နှာမှာစနေနေ့ကဖော်ပြထားပါတယ်။နိုင်ငံတော်တရားရုံးချုပ်အနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်နဲ့အရင်ကချမှတ်ခဲ့တဲ့စီရင်ချက်တွေကိုပယ်ဖြတ်ပြီး Writer သတင်းတောက်တွေကိုပြန်လွှတ်ပေးလိမ့်မယ်လို့မျှော်လင့်ကြောင်း CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးရဲ့အာရှရေးရာညွှန်ကြားမှု Steve Butler က VOA ကိုပြောပါတယ
်။ This is their last chance working through the legal system and we you knowWe hope the Supreme Court will overturn
the decision. တရားစီရင်ရေးလမ်းကြောင်းအရနောက်ဆုံးခွင့်လာမယ်ဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်အနေနဲ့အရင်စီရင်ခံချက်တွေကိုပယ်ဖျက်လိုက်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒါကလည်းမှန်ကန်တဲ့ဆောင်ရွက်ချက်ဖြစ်ပါတယ်။ Writers Guild တွေအတွက်လည်းတရားမျှတမှုရရှိစေမှာဖြစ်လို့ဒီလိုမျိုးဖြစ်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်။အလားတူနိုင်ငံတော်တရားရုံးချုပ်အနေနဲ့တတိရှိရှိဥပဒေနဲ့အညီလွတ်လွတ်လပ်လပ်စီရင်နိုင်မယ်ဆိုရင် writer သတင်းတောက်တွေလွတ်လာဖို့မျှော်လင့်ကြောင်းဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးက VOA ကိုပြောပါတယ
်ကျွန်တော်တို့ကတော့လွတ်ဖြေချင်တာပေါ့ဗျာဒီနိုင်ငံတကာပြည်သားတွေလည်းများနေတယ်အဲနောက်ပြီးတော့တခါဒီဥပဒေပိုင်းအရလည်းခိုင်ခိုင်မာမာကိုယ့်ဘက်ကတင်ပြထားတယ်ဆိုလို့ရှိရင်တရားရုံးချုပ်ကနေတင်တော်သူလို့စဉ်းစားပြီးတော့ဒီမှုကိုချုပ်ရင်းနဲ့ဖြတ်ပြီးတဲ့အဆင့်ပါပဲ။ညှုပ်ပြလိုက်ပြင်ပြီးတော့ကျွန်တော်တို့မြင်လာပါလိမ့်။သို့တော်လည်းပဲတစ်ဖက်ကတရားစီရင်ဘိုင်းမှာကအမိကိုကင်းင်းနဲ့လွတ်လွတ်လပ်လပ်သတိရှိနဲ့လုံနိုင်မလုံနိုင်ဘူးဆိုတာတော့ကျွန်တော်တို့ကအဲ့ဒါကိုလည်းထည့်သွင်းစဉ်းစားရမှာပေါ့။တရားရုံးချုပ်ကသာဥပဒေပြဋ္ဌာန်းချက်တွေအတိုင်းသတိရှိရှိနဲ့အမှန်တရားကိုဆုံးဖြတ်လိုက်တယ်ဆိုလို့ရှိရင်တော့ဒီကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှုတ်လွတ်လာမှာပေါ့လေ။
writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကတော့သူတို့နှစ်ဦးကို2019ခုနှစ်ဒီဇင်ဘာလကရဲတပ်ဖွဲ့ကဖမ်းဆီးချိန်မှာထောင်ချောက်ဆင်ဖမ်းဆီးခဲ့တာဖြစ်ကြောင်းနဲ့အစိုးရရဲ့ဆွဆွဲချက်အားလုံးဟာလည်းမမှန်ကန်ကြောင်းတရားရုံးမှာထွက်ဆိုခဲ့ပါတယ်။အထူးသဖြင့်အစိုးရတပ်တွေဖြစ်ထွက်ဆိုခဲ့တဲ့ဒူရဲမူဟောင်းမိုးရံနိုင်ကနေသတင်းတော်တွေကိုအမှုစဉ်ဖမ်းဆီးဖို့သူတို့ကိုအထက်အရာရှိတွေကညွှန်ကြားထားပြီးသားဖြစ်ကြောင်းတရားရုံးရှေ့မှောက်အမှန်တိုင်းထွက်ဆိုချက်ဟာသတင်းတော်နှစ်ဦးအပေါ်အစိုးရရဲ့ဆွဆွဲချက်တွေမှန်ကန်မှုမရှိဘူးဆိုတာပိုပြီးခိုင်မာစေတယ်လို့ဥပဒေရေးရာကျွမ်းကျင်သူတွေကထောက်ပြကြပါတယ်။အဲ့ဒီလိုထွက်ဆိုခဲ့တဲ့အတွက်လဲဒူရဲမူဟောင်းမိုးရံနိုင်ကိုရဲစီမြင့်စီကံဥပဒေကိုချိုးဖောက်မှုနဲ့အလုတ်ကထုတ်ပယ်ခဲ့တဲ့အပြင်ထောင်ဒဏ်တစ်နှစ်ချမှတ်ခဲ့တယ်လို့သူ့မိသားစုကိုလည်းရဲဝင်တန်းအင်အားကနေအာဏာပိုင်တွေကအတင်းနှင်ထုတ်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကာလအတွင်းအင်းတင်ရွာမှာရိုဟင်ဂျာရွာသား10ဦးအသက်ခံခဲ့ရတဲ့တဲ့င်းကိုစုံစမ်းနေချိန်မှာသူတို့နှစ်ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့အင်းတင်ရွာအမှုနဲ့ပတ်သက်လို့တာဝန်ရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်9ဦးကိုအလုတ်ကျန်းတဲ့ထောင်ဒဏ်10နှစ်အထိချမှတ်ခဲ့ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။အခုလိုမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့တဲ့င်းကိုတတိရှိရှိစုံစမ်းဖော်ထုတ်ခဲ့တဲ့အတွက်နှစ်ရှည်ထောင်ဒဏ်ချမှတ်ခံထားရတဲ့ writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့2ဦးကိုနိုင်ငံတကာသတင်းလောကမှာအမြင့်ဆုံးဖြစ်တဲ့ Pulitzer ဆု2019ခုနှစ်အတွက်အခြား writer သတင်းသမားတွေနဲ့အတူပြီးခဲ့တဲ့သတင်းဘက်ကဆုရေးချယ်ရေးအဖွဲ့က နေဂုဏ်ပြုချီးမြှင့်ခဲ့တယ်လို့ကုလသမဂ္ဂ UNESCO အဖွဲ့ကြီးကလည်းဂါလာမိုကာနိုကမ္ဘာသတင်းလွတ်လပ်ခွင့်ဆုကို2019ခုနှစ်အတွက်သူတို့နှစ်ဦးကိုရွေးချယ်ချီးမြှင့်ခဲ့ပါတယ်ရှင
်။မတ်အင်ချင်နိုင်ပါရှင်။ကရင်ပြည်နယ်မြဝတီမြို့ကရွှေမြစန္ဒီအိမ်ယာမဖြစ်ရေးဆန္ဒပြမှုမှာပါဝင်ခဲ့တဲ့တက်ချွန်လှုပ်ရှားသူဒေါ်နော်အောင်လှကိုရဲတပ်ဖွဲ့ကဖမ်းထားပါတယ်။ဘာကြောင့်ဖမ်းထားတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးမြဝတီမြို့ကုံတွယ်ရေးစုံဘေးကရွှေမြစန္ဒီအိမ်ယာအရေးကလည်းအခြေအတင်ဖြစ်နေတာနှစ်နှစ်ချီရှိနေပါပြီနားဆင်ကြရအောင်ပါရှင
်ရွှေမြစန္ဒီပြည်သူများအေးချမ်းစွာနေထိုင်နိုင်ရေး
ဘောရေး
ဘောရေးရွှေမြစန္ဒီပြည်သူများအေးချမ်းစွာနေထိုင်နိုင်ရေး
ဘောရေး
မြဝတီကရွှေမြစန္ဒီအိမ်ယာမဖြတ်သိမ်းရေးဆန္ဒပြခဲ့ကြတဲ့အတန်တွေပါထိုင်းမြန်မာနေဆက်မျိုးမြဝတီကကုံသွေးရေးဆောင်ဘေးမှာရှိတဲ့ရွှေမြစန္ဒီအင်ယာဝင်းအတွင်းကအင်တချို့ဖြတ်သိမ်းတာကိုစန့်ကျင်တဲ့အနေနဲ့တင်းနှင်းလာနေမှာအင်ယာမှာနေထိုင်သူယာနဲ့ချီပြီးချီတဲ့ဆန္ဒပြကြပါတယ်ဆန္ဒပြသူ3000လောက်ပါမယ်လို့ဖော်ပြပြီးအနာပိုင်တို့ထံကြိုတင်ခွင့်ပြုမိတ်တင်ထားတဲ့ဒီဆန္ဒပြပွဲမှာပူပေါင်းခဲ့သူဒေါ်နော်အောင်လှကိုတင်းနှင်းလာနေညနေပိုင်းမှာပဲရဲကဖမ်းဆီးခဲ့တာလို့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးအဖွဲ့ကအဖွဲ့ဝင်မဆာကြည်လင်းကပြောပါတယ်
။ဒီမြဆန်နေအင်အားကိစ္စကိုဆန္ဒပြတဲ့အခါပေါ်ပေါ်တော့ကိုင်းရတဲ့အတွက်ဒီနေသူစီနဲ့ဆန္ဒနဲ့ပြောရမှာ။မမြဝရီဆန္ဒမှာမခွန်းမြခွန်းနာရဆောင်းပါ
။မြဝရီမှာဆန္ဒပြမဲ့သူတွေကဒေါ်နော်အောင်လှကိုအကူအညီတောင်းတာကြောင့်လာရောက်ပူးပေါင်းတာဖြစ်ပြီးညနေ9နာရီလောက်ရန်ကုန်ကိုပြန်ဖို့ကားပေါ်မှာထိုင်နေတဲ့ဒေါ်နော်အောင်လှကိုမြဝတီရဲတပ်ဖွဲ့ကလာပြီးတော့ဖမ်းသွားတာလို့လဲမဆာကြည်လင်းကပြောပါတယ်။ရဲတွေကလက်ထိပ်ပဲပါပြီးလက်နက်တွေကင်ဆောင်ထားတာတော့မရှိဘူးလို့လဲပြောပါတယ်။တဲကြွလှုပ်ရှားသူဒေါ်နော်အောင်လှကိုတော့လက်ရှိမြဝတီရဲစခန်းမှာထိန်းသိမ်းထားတယ်လို့လဲမဆာကြည်လင်းကအခုလိုပြောပါတယ်
။အိမ်ရာကိစ္စအိမ်ကိုအပြားဖြုတ်ခံရတဲ့အတွက်ဒီမချိုးဘူးပေါ့နော်။အိမ်ကိုမဖြတ်ဘူးဆိုတော့ဒါအနာကြာကြလည်းမအဲဒီဝမ်းချောင်းကြောင်းမအချောင်းကြောင်းမအဲမနက်ဖုန်းလိုက်ခရမ်းနေကြောပတ်တက်ဆရာပေးမကျန်တဲ့ဦးဆောင်နေသူတွေပါတယ်လို့ကြောင်းမလည်းတော့ဆိုတော့ကျွန်တော်အနာရောက်ပဲဒီဒီချာတည်ရတဲ့လူတော့မပါအောင်ပြီးတယ်မ
စစ်ဆွေးရခစ်ကနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးအပတ်စဉ်စူတောင်းဝတ်ပြုမှုတွေလုပ်ခဲ့တဲ့တက်ကြွလှုပ်ရှားသူဒေါ်နော်အုံးလှကတော့စစ်ဆွေးရလက်ထက်မှာလည်းဖမ်းဆီးထောင်ချခံခဲ့ရဘူးတယ်လို့ဦးသိန်းစိန်ဦးဆောင်တဲ့အရတအစိုးရလက်ထက်2015ခုနှစ်ကလည်းလက်ဗရောင်းတောင်ချင်းညီစီမံကိန်းကိုမြန်မာနိုင်ငံကတရုတ်တန်ရုံရှိသွားပြီးတော့ဆန္ဒပြခဲ့မှုနဲ့ထောင်နှံချမှတ်ခံခဲ့ရဘူးပါတယ်။မြဝတီကုံသွဲရေးစုံဘေးကစနစ်တကျအကွက်ချဆောက်လုပ်ထားတဲ့ရွှေမြစန္ဒီအင်ယာဝင်းမှာတော့အိမ်အလုံးကြီး1000ကျော်ရှိနေပါတယ်။လူမနေတဲ့မြေခွက်တွေအိမ်တွေကိုဖြိုဖျက်တာတွေလည်းရှိနေတာပါ။တနင်္လာနေ့ဆန္ဒပြပွဲမှာတော့ဆန္ဒပြသူတွေကရွှေမြစန္ဒီအင်ယာဖြတ်သိမ်းမှုအလိုမရှိဆိုတာအပါအဝင်အင်ယာနဲ့ပတ်သက်ပြီးအနာပိုင်တွေဘက်ကတရားမျှတစွာဆုံးဖြတ်ပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်။ရွှေမြစန္ဒီအင်ယာဝင်းကပေါ်ပေါက်လာတာလည်းနှစ်ပိုင်းပဲရှိသေးပြီးဝယ်ယူနေထိုင်နေကြတာဖြစ်ပါတယ်။မဆာကြီးလင်းကတော့အခုလိုပြောပါတယ်။အဲ
ဖြတ်သိမ်းရတဲ့ဖြတ်တယ်မှာတချို့လူနေအိမ်တွေလည်းဖြတ်တယ်မဖြစ်မှာတော့တို့ဟောပေါ့ပတ်စံသေးဝယ်ဆိုနေကြတယ်ဒီအိမ်ကလူတွေရတော့လေအခုမှမှမဟုတ်ဘူးဒီဒီကြောင့်ဒီကြတော့ဖြတ်တယ်ပေါ့
မြဝတီမြို့ရွှေမြစန္ဒီအင်ယာဝင်းအတွင်းကအိမ်တွေဖယ်ရှားပေးဖို့တစ်တော်ဦးစီးဌာနကအခုဧပြီလ4ရက်နေ့ကတတိပေးထားပါတယ်2016ခုနှစ်လောက်မှာကရင်လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ DKPA ကချထားပေးခဲ့တယ်ဆိုတော့ဒီအိမ်ယာစီမံကိန်းကိုဆက်ပြီးမလုပ်ဖို့ပြည်နယ်အာဏာပိုင်တို့ဘက်က2019ခုနှစ်တုန်းကတားမြစ်ခဲ့သေးတာလို့လည်းဒေသခံတွေကပြောပါတယ်။တနင်္လာနေ့ကဆန္ဒပြပွဲမှာတော့မြဝတီမြို့တွင်တန်းစီလျှောက်ပြီးတော့ငိမ့်ချမ်းစွာဆန္ဒပြခဲ့ကြတာကိုတွေ့ရပါတယ်ရှင်။ ာနေ့မနေ့ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ဧပြီလ22ရက်နေ့ဟာမြေကဘာနေ့ဖြစ်ပါတယ်။2019မြေကဘာနေ့ဆောင်ဖို့အတိုင်းမျိုးသုံးပျောက်ကွယ်တော့မဲ့တော်ရိုင်းတိရစ္ဆာန်တွေနဲ့အပင်မျိုးစိတ်တွေကိုကာကွယ်ဆောင်ရှောက်ဖို့အရေးကြီးတယ်လို့လွန်ခဲ့တဲ့ရာသီဥတုတန်ကိုထူးထူးကဲကဲခန်းစားနေရတဲ့မြန်မာနိုင်ငံအတွက်လက်ရှိမှာရေကိုပါထိမ့်သိမ့်ချဖို့တဘာဝပဝန်းကျင်ထိမ့်သိမ့်ရေးပညာရှင်တွေကသတိပေးနေပါတယ်။အပြည့်အစုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ရှင်။
စမှုလက်မှုလုပ်ငန်းဖွံ့ဖြိုးလာခဲ့တဲ့နှစ်ပေါင်း150ကျော်အတွင်းကမ္ဘာတစ်လောကျုံလာရတဲ့ရက်ခတ်မှုတွေအတွက်1980မှာတန်းနဲ့ချီတဲ့ပြည်သူတွေလမ်းမာတွေပေါ်ထွက်ဆန္ဒပြခဲ့ကြတဲ့နောက်ကုလသမဂ္ဂကဧပြီလ22ရက်နေ့ကိုမြေကဘာနေ့ဖြစ်တည်ဝင်သတ်မှတ်ပြီးမြေကဘာကိုထိမ့်သိမ့်ဖို့အတွက်လှုံ့ဆော်ခဲ့တာပါကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်ရဲ့မြေကဘာနေ့အမှာစကားကိုအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်က
Today is Mother Earth Day, in a tweet the Secretary General urged.
ဒီနေ့ဟာအမိမြေကဘာနေ့ပါ။ရာသီဥတုပြောင်းလဲမှုရော့ကျစေဖို့လိုအပ်တာအားလုံးကိုမြေကဘာနေ့မှာတွင်မကဘဲနေ့စဉ်နေ့တိုင်းတက်နိုင်တဲ့ဘက်ကပါဝင်လှုပ်ဆောင်ကြဖို့ကုလသမဂ္ဂတွင်မှုချုပ်ကကျွန်တော်တို့အားလုံးကိုတိုက်တွန်းလိုက်ပါတယ
်။ကဘာမြေကတစ်ခုပဲရှိတာကြောင့်ကာကွယ်ဆောင်ရှောက်ဖို့လိုအပ်တယ်ဆိုတာကိုလည်းသတိပေးပြောကြားခဲ့တာပါ။မတ်လ30ကကြာရောက်တဲ့At our နေမှာတော့ကဘာတလွားရာသီဥတုပြောင်းလဲမှုသဘာဝမျိုးစိတ်တွေမျိုးတုံးပျောက်ကွယ်မှုသမုဒ္ဒရာတွေညဉ့်ညမ်းလာမှုမြေလွာပြုံးတိပျက်စီးမှုနဲ့ရေရှားပါလာတဲ့ပြဿနာတွေရဲ့ရိုက်ခတ်မှုကိုလက်တွေ့မြင်နေရပြီဖြစ်တဲ့အတွက်အရေးတကြီးအဖြေရှားကြဖို့ကဘာခေါင်းဆောင်တွေကိုကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းခဲ့တာပါလွန်ခဲ့တဲ့ရာသီဥတုဒဏ်ကိုထူးထူးကဲကဲခံစားနေရတဲ့မြန်မာနိုင်ငံမှာဆိုအခုချိန်ဟာမင်းနီပြအချက်ပေးတဲ့အချိန်မျိုးဖြစ်တောင်းရောက်နေပြီမို့ရေမြေတောတောင်တွေကိုအရေးတကြီးထိမ့်သိမ်းကြဖို့သဘာဝဝန်းကျင်အင်ဂျင်နီယာဒေါ်အေးဂျီကသတိပေးပါတယ
်သဘာဝပတ်ဝန်းကျင်ထိမ့်သိမ်းမှာလူသားတွေနဲ့ကမ္ဘာပေါ်မှာရှိတဲ့အသေးစားအလို့အထွတ်ရှင်နေမှာဖြစ်တယ်အဲ့ဒါကြောင့်ထိမ့်သိမ်းရတာဖြစ်တယ်မြန်မာပြည်အတွက်ဆိုအရေးတွေအရေးအတွက်နဲ့အရေးတွေကအမတန်နေကျင်နေပါပြီမြေအောက်ရေတွေအမတန်ထုတ်တုံးနေတယ်ရေကြိုတွေလည်းဆန်းငယ်ရေတွေဝင်နေတယ်နောက်ရေကြီးပြင်ပေါ်ကရေတွေကလည်းတော်ငန်းနိုင်ကြောင်းဖြစ်ဖြစ်လူရည်ကြောင်းဖြစ်ဖြစ်အကြောင်းအမျိုးကြောင်းအကုန်လုံးညဉ့်ညမ်းတော့တောက်ရီတုံးရီမှလည်းဒုက္ခဖြစ်တယ်ဒါကအခုချိန်မှဆိုမတမမိမိကြတဲ့အခြေအနေရောက်နေပါပြီအဲ့ဒါကြောင့်လူတိုင်းတာဝန်ရှိတယ
်မြေအောက်ရေအနေထားပါရော့ပါလာနေတာကြောင့်ရေအသုံးဆွဲကိုခြွေတာဖို့လိုအပ်တယ်လို့ရေပိုက်တွေယူနေပေါက်နေတာတွေ့ရင်ချက်ချင်းပြင်ရမယ်ဆိုတဲ့အသည့်ရှိကြဖို့လည်းလိုအပ်ပါတယ်လို့ပြောပါတယ်ဒီနှစ်အတွက်မြေကဘာနဲ့ဆောင်းပုတ်ကမျိုးတုံးပြောက်ကွယ်တော့မယ်တဘာဝတော်ရင်တရိစ္ဆာန်နေနဲ့အပင်မျိုးစိတ်တွေကိုကာကွယ်ဆောင်ရှောက်ဖို့ဖြစ်ပါတယ်အာရှဒေသတလွားမျိုးတုံးပြောက်ကွယ်လို့နေပါမျိုးစိတ်ပေါင်း9000ကျော်ရှိတဲ့ထဲကမဲခေါင်ဒေသမှာပြောက်ကွယ်လို့မျိုးစိတ်ပေါင်းက900လောက်ရှိနေတယ်လို့မြန်မာနိုင်ငံတနိုင်ငံတည်းမှာရင်မျိုးစိတ်ပေါင်း331မျိုးအတွက်အန်ဒီယားရှိနေတယ်လို့ဆွစ်ဇာလန်အခြေစိုက် IUCN တဘာဝတော်ရင်ထိမ့်သိမ်းဆောင်ရှောက်ရေးအဖွဲ့ကမတ်လတည်းမှာပဲအစိုးရခန်းစားထုတ်ပြန်ထားတာပါဒီမျိုးစိတ်တွေမပြောက်ကွယ်ရအောင်အရေးတကြီးထိန်းသိမ်းရေးအတွက်ပညာရှင်တွေနဲ့အတူအစိုးရကဥဆောင်ဖို့လိုအပ်တယ်လို့မြန်မာလူမှုအဖွဲ့အစည်းတွေရဲ့အကူအညီတွေကိုပါလိုအပ်နေပါတယ်လို့လည်းဒေါ်အေးကြီးကပြောပါတယ
်အဓိကကတော့တော်တော်ရင်းနှီးချင်းနေထိုင်တဲ့ရင်းမြေလေးအနေထားတွေမပြောက်ပြေဘူးဆိုလို့ရှိရင်တော်တော်ရင်းရဲ့ဆက်လက်တည်ရှိနေမှာဖြစ်တယ်သူတို့လိုအပ်တဲ့အခြေအနေမှာမရတော့ဘူးဆိုရင်သူတို့ပြောက်ကွယ်သွားမှာဖြစ်ပါတယ်တော်တော်ရင်းကမြေကိုနှီးပြနေရတာဖြစ်တယ်အဲ့တော့အင်းဆောင်လိုက်မယ်လုပ်ငန်းတွေလုပ်လိုက်မယ်ဆိုစဉ်းစားလို့ရှိမျိုးတုံးသွားတော့မယ်ပျောက်ကွယ်သွားတော့မယ်တတော်ဝါးလေးအဲ့ဒီဒေသမှာဘလောက်ရှိတယ်လဲဆိုတော့အင်းတိုက်အားတိုက်တကယ်ကိုအလေးနဲ့ထားပြီးလုပ်တဲ့ပုံစံမျိုးကိုလုပ်တင်ပါလေဟိုဗမာပြည်မှာအဲ့လိုလူမှုအဖွဲ့အစည်းတွေနောက်ခံအဖွဲ့အစည်းတွေကအားနေနေလုံးနေတယ်အဲ့တော့အဲ့အရာတွေကိုလည်းအားပေးဖို့လိုတယ
်မြေကမာနဲ့ကျင်းပါလာတာဟာ2020မှာ250ပြည့်တော့မှာဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်ရဲ့2019ခုနှစ်ဧပြီလ23ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ2440 58တို့အပြင်လိုင်းလံမီတာ190ကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေတဲကမြန်မာဆိုင်ရာကောက်နှုတ်ချက်အမေရိကန်သုံးအီဒီယန်အင်္ဂလိပ်စာပို့ချချက်နဲ့အတူ
ဒီနောက်တစ်ဝိုက်မှာဗမာပြည်ဟာစိတ်ရန်ကုန်စိတ်ကန်းဟာအေရှာမှာအိုဂျူးစ်လို့ခေါ်တဲ့ဒီစိတ်ကန်
းအပတ်စဉ်စီးပွားရေးအစီအစဉ်မှာနားဆင်ကြရပါမယ်နောက်ပိုင်းမှာတော့သုထဆောင်လဲအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရေဆုံးတော့ဒေါ်လာလာတန်ကောက်နှုတ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတဲကမြန်မာနိုင်ငံအကြောင်းတွေကိုနားဆင်ကြရအောင်ပါရှင်
။မြန်မာနိုင်ငံမှာလက်ကျန်လူမှုတော်တွေဟာတရားမဝင်ကြောင်မီသွေးကုန်သွယ်မှုကြောင့်အန္တရာယ်ကျရောက်နေပြီဆိုတဲ့ကောင်းကြီးနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာ mongabe.com မှာရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ထိုင်းနိုင်ငံတောင်ပိုင်း Renang စီကမှာတဏ္ဍာကတက်ထားတဲ့ဝင်းတွင်းကဂိုဒေါင်ထဲမှာတရားမဝင်ကြောင်မီသွေးအိတ်တွေဟာကျန်းကနေခေါမိုးအထိဆင့်ထားတာတွေ့ရတယ်လို့အစချီရေးသားထားပါတယ်။ဗုဒ္ဓမပင်နယ်ကွေ့ကိုမျက်နာမူးနေတဲ့ဒီဂိုဒေါင်အရှိတ်ဘက်မှာမြန်မာနိုင်ငံကနေအဲ့ဒီနေ့ကဆိုက်လာတဲ့ဆယ်အသေးဒလေပေါ်ကနေကြောင်မီသွေးအိတ်တွေကိုတည်ချခဲ့တာဖြစ်ပါတယ်။တရိษံအစားလို့ရေးသားတဲ့တချို့အိတ်တွေကနေကြောင်မီသွေးတွေကိုပြန်ထုတ်ပြီးတရုတ်တောင်ကိုရီးယားဂျပန်မလေးရှားနဲ့အင်ဒိုနီးရှားတို့ကိုပြန်ပို့ဖို့အလုပ်သမားတွေကထုတ်နေကြတာဖြစ်ပါတယ်။ရနောင်းကိုရောက်လာတဲ့ဒီကြောင်မီသွေးအိတ်တွေဟာမြန်မာနိုင်ငံတောင်ပိုင်းလူမှုရောတွေကထွက်တာဖြစ်ပါတယ်လို့ဆောင်းပါးမှာထောက်ပြထားပါတယ်။မြန်မာနိုင်ငံမှာစီးပွားပြေကြောင်မီသွေးခုလိုလုတာဟာတရားမဝင်ပါဘူး။ဒါကြောင့်နေဆက်ဖြတ်ကျော်ရောင်းချမှုတွေမှာစီးရင်အတိအကျမရနိုင်ပါဘူး။2019နဲ့2018နှစ်မှာမွန်ဂိုဘီးယားစုံစမ်းစစ်ဆေးမှုရမြန်မာနိုင်ငံမြောက်ပိုင်းရှိကတာကနေတရုတ်ကိုခို့ရောက်တဲ့ကြောင်မီသွေးဟာအမေရိကန်ဒေါ်လာသသန်းတန်ဖိုးရှိတာဖြစ်ပါတယ်။ထိုင်းကတုံးတဲ့ကြောင်မီသွေးကိုအရင်ကသူကိုယ်တိုင်ထုတ်ပေမဲ့1990ခုနှစ်များနောက်ပိုင်းမှာအစိုးရကဒါကိုပိတ်ပင်ခဲ့ပါတယ်။ထိုင်းမှာပိတ်ပင်လိုက်တဲ့အတွက်ကြောင်မီသွေးလုပ်ငန်းရှင်တွေကမြန်မာဘက်ကိုကူပြီးအာရှရဲ့ဝယ်လိုအားကိုဖြည့်ဖို့ကြိုးစားလာကြတာဖြစ်ပါတယ်။လူမှုတော်တွေကလုတ်တဲ့ကြောင်မီသွေးဟာတရားမဝင်တဲ့အတွက်ခေါင်းပုံဖြတ်မှုတွေခံကြရပါတယ်။ထိုင်းကဒီလုပ်ငန်းတွေကိုစရာမှာမြန်မာနိုင်ငံမှာပတ်ဝန်းကျင်ကိုထိခိုက်တဲ့လုပ်ရတွေကိုလုပ်ဖို့မဲ့လွန်းပေးမှုတွေရှိခဲ့ပါတယ်။ချိန်နဲ့မှာပဲအလုပ်သမားတွေဟာကျွေးပြီးကြတဲ့အတွက်ထိုင်းကအကြောင်းမီးသွေးဝယ်ယူမှုကိုမှန်မှန်လန်းခင်းပေးရရောက်စီခဲ့ပါတယ်။မြန်မာနိုင်ငံကအကြောင်းမီးသွေးဟာပြည်တွင်းမှာတဲ့ထိုင်းမှာရောင်းရင်16ဆဈေးပူရတာဖြစ်ပါတယ်။တရားမဝင်ခုလိုကြောင်မီသွေးရောင်းတဲ့လူငါဟာ WWF ကကမ္ဘာတော်ရိုင်းတရိစံထိန်းသိမ်းရေးအဖွဲ့အစိုးရကမ္ဘာလူမှုတော်30ရာခိုင်နှုန်းပြုံတီးနေပြီဖြစ်ပါတယ်။လူမှုတော်တွေဟာမြန်မာနိုင်ငံကမ်းခြေကိုဆိုးရွားလာတဲ့ယာတိဥဒုဒဏ်ကအကာအကွယ်ပေးတယ်လို့ပင်လယ်ရေတရွာတွေအတွက်လည်းနေထိုင်တဲ့စကြက်လည်းဖြစ်ပါတယ်။လူမှုတော်တစ်တော်ဟာအမြဲတမ်းတစ်တော်ထက်ကာဗွန်ဒိုင်အောက်ဆိုက်ဒဏ်ကနေ၄ချိန်ပိုပြီးအကာအကွယ်ပေးနိုင်တာလည်းဖြစ်ပါတယ်။ရှေ့တောင်အာရှမှာမြန်မာနိုင်ငံရဲ့လူမှုတော်ပြုံးတိမှုဟာအများဆုံးဖြစ်ပြီးဆန်စပါးစိုက်ပျိုးမှုကြောင့်အဓိကဖြစ်ပါတယ်။တက္ကသိုလ်2000ကစလို့မြန်မာနိုင်ငံဟာလူမှုတော်1.2ရာခိုင်နှုန်းနှစ်စဉ်ဆုံးရှုံးနေတယ်လို့လည်းသုတေသီတို့ကထောက်ပြကြပါတယ်။2000ခုနှစ်စောစောပိုင်းမှာထိုင်းစုရကကြောင်မီသွေးထုတ်လုပ်မှုပိတ်လိုက်ပြီးလူမှုတော်ထိန်းသိမ်းရေးဥပဒေတွေချမှတ်ခဲ့ရမှာထိုင်းဘက်ကကြောင်မီသွေးလုပ်ငန်းရှင်တွေကမြမာဘက်တင်းတင်းတာအီကိုကူပြီးကြေးရွာသားတွေကိုကြောင်မီသွေးဖုတ်တဲ့လုပ်ငန်းကိုပြသပေးခဲ့ကြပါတယ်။တငါလုပ်ငန်းနဲ့အတမွေးဝင်းချောင်းရှာတဲ့ရွာသားတွေဟာလည်းလူမှုရောတွေပြုံးတိလို့ငါးဖန်းရံမှာအခက်အခဲတွေကြုံနေရပါတယ်။ဒါကြောင့်လဲအန္တရာယ်ကြီးလာတဲ့ငါးဖန်းလုပ်ငန်းစားကြောင်မီသွေးဖုတ်ရမှာနဲ့ကြောင်မီသွေးရောင်းရမှာပွဲစားလုပ်တာမောင်ခိုးရောင်းဝယ်တာတွေကိုပိုပြီးစိတ်ဝင်စားလာကြပါတယ်။ထိုင်းတွေကမြမာတွေကိုလူမှုရောကနေကြောင်မီသွေးဖုတ်ဖို့တင်ပေးရမှာအရင်အနည်းတွေလဲစိုက်ထုတ်ပေးခဲ့ကြပါတယ်။ ကြောင့်မိသွေးထုတ်တဲ့လုပ်ငန်းရှင်မြန်မာတွေကအရင်းဤတွေယူထားတဲ့အတွက်ကြောင့်ထိုင်းရှိဂိုဒေါင်တွေကိုအမြဲဖြည့်ဖို့တာဝန်ရှိလာကြပါတယ်။ဒီနေ့တိုင်းကန်ယိုတန်းရှိကြောက်ကုန်းကျွန်းတစ်ပိုက်မှာဆိုလူမှုတော်ပင်တွေပြုံတီးနေပြီးအဲ့ဒီလူမှုတော်တွေအနီးမှာပဲကြောင်မီသွေးဖို့တွေအများအပြားရှိကြပါတယ်။အဲ့ဒီကျွန်းမှာလူ2000နဲ့ကြောင်မီသွေးလုပ်ငန်းမှာလူ1500လောက်လုပ်တယ်လို့ကြီးပါဥက္ကဋ္ဌကပြောခဲ့ကြောင်းလေး mongabe.com မှာကိုးကားထားပါတယ်။ကြောင်မီသွေးထုတ်တဲ့လုပ်ငန်းဟာတရားမဝင်ပေမဲ့ထိမ့်ချုပ်ရခဲ့တဲ့အကြောင်းနဲ့လူတွေအနေနဲ့တခြားရွေးလန်းသိမ့်ရှိကြပဲလူမှုတော်တွေကိုကြောင်မီသွေးလုပ်ငန်းမှာတုံ့ပြန်ကြတာဖြစ်ပါတယ်။တကယ်တော့ကြောင်မီသွေးတရားမဝင်ထုတ်တဲ့ပြဿနာကိုဖြေရှာလို့မရနိုင်ကြောင်းတစ်တော်ဦးစီးဌာနရရှိတချို့ကပြောကြကြောင်းလည်းဆောင်းပါးမှာကိုကားဖော်ပြထားပြီးကြောင်မီသွေးဖို့ကိုဖြည့်ဆည်းပြင်ပိုင်ရှင်တွေကမကြမီပဲနောက်ထပ်ဆောက်တာတွေ့ကြတယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်ရှင
်ရောရှိမှာပြနိုင်ငံတော်တိုင်ငါပုတ်ကိုဒေါန်ဆန်းစုကြည်ဟာအခုသတင်းပတ်အတွင်းတရုတ်နိုင်ငံကိုတွားရောက်ပြီးတော့ပိုလမသစ်စီမံကိန်းနိုင်ငံတကာပူးပေါင်းဆောင်ရွက်မှုဒုတိယကြိမ်ဖော်ရမ်ကိုတက်ရောက်ဖို့ရှိနေပါတယ်။တရုတ်ဆီဝါကကမန်ကထပြုနေတဲ့ OBOR ကပတ်တကွင်းလမ်းတစဉ်ဆိုတဲ့ပိုလမသစ်စီမံကိန်းဟာမြန်မာနိုင်ငံအတွက်ဘာတွေတက်ရောက်လာနိုင်တယ်လဲဆိုတာနဲ့တရုတ်မြန်မာဆက်ဆံရေးတစည်းတစောင်းကိုလာမယ့်သတင်းပတ်အင်ကာနီတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ယူဆကို့ရဲ့မိကုံကိုစာတိုင်းဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ့်တော်ရရှိတွေကိုကြိုဆိုပါရခင်ဗျာ။
ခုတော့မနက်ခင်းတိုင်းနားဆင်နေကြအင်္ဂလိပ်သင်ခန်းစာကိုလေ့လာနိုင်ကြပါပြီ။အမေရိကန် EDN 3အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာလာတန်းကစီစဉ်တင်ဆက်ပေးနေပါတယ
်။ဒီကိမ့်နဲ့တင်ပြမယ့် EDN အသုံးကတော
့ whistle blower
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက WHISTLE whistle ga jamaru myama kho whistle BLOWER blower ga BLOW blow so de kriya phit de mhot de so de adibe ya de saka ga la pi lo BLOWER blower ga lo mhot tu bo shin squid crew ye dai ya adibe ga lo whistle mhot tu bo di saka sin de la ra ga lo de chain ga english ye rui si ga lo su ba de ဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျွလွန်နာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့ဒီနည်းအန်ဒီယေကိုအတိပေးနိုင်အောင်ဝီစီတာမှုပြီးသတိပေးရကဒီအသုံးဆင်းသင့်လာတယ်လို့ဆိုပါတယ်။ idiom ဆိုတဲ့သဘိုက်ဒီပဲကတော့ဒီနေရာမှာလူတူအဖွဲ့စည်းတရလုပ်ငန်းကွင်စသဖြင့်မှာဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျွလွန်နေတာမျိုးအခရီးလိုက်စားတာမျိုးပြည်သူဘဏ္ဍာငွေအလွဲသုံးစားလုပ်တာမျိုးလာဟာတာဖြုံတိပစ်တာမျိုးကျမ်းမာရေးလုံခြုံရေးစသဖြင့်ဆိုင်းရစီမင့်တွေချို့ဖောက်တာမျိုးစသဖြင့်မလုတ်တင်မလုတ်ထိုက်မလုတ်အပ်တဲ့လုပ်ရမျိုးလုပ်နေတာကိုတွေ့လို့သက်ဆိုင်ရာကိုတာဝန်တိတိအကြောင်းကြားတိုင်ကြားတာမျိုးသက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီလိုလေအများအားဖြင့်ကို့အထက်အရာရှိကကျွလွန်နေတာမျိုးဆိုရင်ပြောကြည့်ပေးမယ်လေမပြောရတာကိုယ့်ကိုပြန်ပြီးတနည်းလေမဲမှာအေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါလေဒါကြောင့် whistle blower ဖြစ်နိုင်ဖို့ကသိစိတ်ရှိဖို့နဲ့တတ်သိရှိဖို့လိုသလိုတခါတရံလဲလှုပ်ကြံတိုင်တန်းတာမျိုးမဖြစ်သင့်ဘူးလို့သတိပေးချင်ပါလေအမေရိကန်ဆူရလုပ်ငန်းကွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါလေ whistle blower နဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John told me he is the whistle blower in reporting his boss's misconduct in the office. I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းသက်ဆိုင်ရာကိုအတိပေးတင်ကြားခဲ့တာ ူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိအစိမ်းကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီမင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကို့အသိစိတ်ကြောင့်တက်ဆိုင်ရာကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
whistle blower
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်အစီအစဉ်တင်ဆက်တဲ့ American Idiom သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးမှာပါမြမစိတ်ကန်းတွေမှာအခွန်အကောက်နှုံးထားတွေကဒေတာရင်းမှာဈေးနှုန်းအရရှင်းပြနိုင်စွမ်းမရှိဖြစ်နေရပြီးပိုးကုန်အတွင်းကုန်ဈေးနှုန်းတွေအပေါ်မှာရိုက်ခတ်မှုရှိတယ်လို့ဆယ်စုနှစ်နှစ်ခုကျော်လုပ်ငန်းအတွေ့အကြုံရှိတဲ့ကပ္တိန်ဟင်နရီခင်မောင်းကထောက်ပြပါတယ်အဓိကကတော့မြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာငွေလဲနှုန်းကလက်ရှိဈေးကွက်ပေါက်ဈေးနဲ့အဆများစွာကွာခြားနေသလိုဆယ်စုနှစ်နဲ့ချီပြီးစိတ်ကန်းအခွန်အကောက်တွေကိုပြုပြင်ပြောင်းလဲမှုမရှိတာကြောင့်လို့ပြောဆိုလာတဲ့ကပ္တိန်ဟင်နရီခင်မောင်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်မြမစိတ်ကန်းနဲ့တင်ပေါ်လုပ်ငန်းတွေဖွံ့ဖြိုးတင်တဲ့လောက်မဖွံ့ဖြိုးရခြင်းရဲ့အဓိကအခက်အခဲတစ်ခုကစိတ်ကန်းအခွန်အကောက်တွေကြီးမြင့်လွန်းနေတာဖြစ်တယ်လို့ကပ္တိန်ဟင်နရီခင်မောင်ကပြောပါတယ်။ဒေတာရင်းစိတ်ကန်းတွေကနှုံးထားတွေနဲ့ရှင်းပြနိုင်တဲ့အနေအထားမရှိဘူးလို့လည်းဝေဖန်ပါတယ်
။အဓိကပြဿနာဘာလဲလို့ဖြေရမယ်ဆိုရင်တော့နံပါတ်၁ဒီနားတဝိုက်မှာဗမာပြည်ဟာစိတ်ရန်ကုန်စိတ်ကန်းဟာအာရှမှာโอ้ juice လို့ခေါ်တဲ့ဒီစိတ်ကန်းဈေးကြီးဟာအများဆုံးဖြစ်နေတာကိုတွေ့ရတယ်။နောက်ပြီးတော့ civil loading car လို့ခေါ်တဲ့ကုန်တင်ကုန်ချခါတွေရတယ်ပဲ။ဒီနားတစ်ဝိုက်မှာအများဆုံးပဲ။နော်ကွန်တိနာမှာလည်းအများဆုံးပဲ။နောက်ပြီးတော့ bulk carrier လို့ခေါ်တဲ့ဟာတွေမှာလည်းပဲအများဆုံးပဲ။အဲ့လိုဘာကြောင့်ဖြစ်ရတာလဲဆိုတော့အဓိကကတော့ US dollar ကဒေါ်လာကို6ကျပ်နဲ့မြှောက်ပြီးတော့မှဆိုတော့ချက်ပြနဲ့စားပြီးတော့မှထွက်လာတဲ့ US ဒေါ်လာကိုအခြေခံထားတာဖြစ်တယ
်။ဒီလိုစိတ်ကန်းခွန်ကောက်တွေကိုဆယ်စုနှစ်နဲ့ချီမပြင်နိုင်တဲ့အတွက်ခင်နဲ့မလျော်ညီဘူးဖြစ်နေတာလို့လဲကပ္တိန်ဟင်နရီခင်မောင်ကပြောပါတယ
်။တေးရတာတခုတော့ရှိတယ်။ဆယ်နှစ်ကျော်ကျော်ထိဘာတစ်ခုမှပြန်ပြီး review မလုပ်ထားတဲ့ post tariff ဖြစ်နေတယ်။အခုအဲ့ဒီ tariff ထွက်လာတာအလုံးကလည်းဒီနေ့လိုပဲအဲ့လိုပဲ6ပြက်နဲ့စားပြီးထွက်လာတာပဲ။ဟိုဘယ်လောက်ထိထူးစားမကောင်းလဲဆိုတော့အဲ့ဒီမှာရည်ထားတဲ့ tariff ပြမှာကအဲဗမာငွေ quotation ပါတယ်ဘေးကကက်ရက်က US dollar quotation ပါတယ်အဲဒါကြောင့်မလို့အခုချိန်ကြီးဘာမှပြောင်းလဲမှုမရှိတာတွေ့ရတယ်ခင်ဗ
ျမြန်မာကျပ်ငွေနဲ့ပေးချေရမယ်ဆိုရင်တော့ဈေးမကြီးပေမဲ့ American dollar နဲ့လဲလှယ်ထားတဲ့နှုံးထားတွေကဈေးကွက်ပေါက်ဈေးနဲ့အဆများစွာကွာခြားနေတာပါအပြင်ဈေးကွက်မှာရောဗဟိုဘဏ်ငွေလဲနှုံးအရာတော့ American dollar ကိုမြန်မာကျပ်ငွေ1500ကျော်ရှိနေပါတယ်ဒါပေမဲ့မြမစိတ်ကန်းအာဏာပိုင်အဖွဲ့ရဲ့1998ခုနှစ်ဖေဖော်ဝါရီလို့ပုံနှိပ်ထားတဲ့စိတ်ကန်းအခွန်အကောက်နှုံးထားတွေမှာတော့ငွေလဲနှုံးဘလောက်ဆိုတာကိုအတိအကျဖော်ပြမထားပါဘူးစိတ်ကန်းအခွန်အကောက်အဖြစ်မြမကျပ်ငွေနဲ့အမေရိကန်ဒေါ်လာကိုတွဲပြီးတော့ဖော်ပြထားတာမှာတချို့နှုံးထားတွေကဒေါ်လာ6ကျပ်နဲ့တွဲထားပြီးတချို့နှုံးထားတွေကတော့အမေရိကန်ဒေါ်လာကို5ကျပ်ပြား80လောက်နဲ့တွဲထားပါတယ်ဒီလိုစိတ်ကန်းအခွန်အကောက်တွေအပြင်စိတ်ကန်းဆိုင်ရာလုံထုံးလုံနည်းတွေကိုလည်းစီးစစ်လျှော့ချပြီးအလွယ်တကူဖြစ်အောင်လုပ်ဖို့ကလည်းအရေးကြီးတယ်လို့ပြောပါတယ်
။နံပါတ်၁မြန်မာနိုင်ငံတစ်ခုရန်ကုန်မြို့တစ်ခုလုံးမှာပေါ့နော်။မြန်မာစိတ်ကန်းအနာပိုင်တို့မဟုတ်အစိုးရကပိုင်နေဆိုတဲ့ဂျက်တီယာကြီးသုံးခုပဲရှိတော့တယ်။အဲ့တော့အခုအချိန်ထိဒီအတွင်းစိတ်ကန်းတွေကိုပေါ့လေပိတ်ဆံပို့နေရတဲ့ ODA ဆိုတာကြီးကိုကျွန်တော်ကဒီရန်ကုန်မှာရှိတဲ့ SCB Shipping Agency Department Cloud Socialist System ကနေပေါ်လာတဲ့ဟာကိုပဲပို့နေရတော့မယ်ဒါတွေကအများကြီးပျောက်ဖို့လိုတယ်ခက်တာကအဲ့ဒါကိုလှုပ်လိုက်လို့ရှိရင်ပေါ့နော်ဟိုဘာတွေဖြစ်လာမလဲဆိုတော့ consequences ကိုကြောက်တာအမှန်မှဘာမှမဖြစ်ဘူးဖြစ်စရာအကြောင်းလည်းမရှိဘူးနိုင်ငံတိုင်းမှာလည်းဒီလိုပဲလုပ်နေကြတာဒါပေမဲ့တစ်ခုခုကိုစိုးရိမ်စိတ်ညားနေတဲ့အခါကျတော့ ွမ်းလုလိုက်လေတခုဖြစ်သွားမလားဆိုရယ်စိုးရိမ်သိနေအဲဘာမှမလုပ်ပဲထိုင်နေတာဖြစ်တယ်အဲလိုဖြစ်နေတာအဲလိုဖြစ်တော့ဘာဖြစ်တာလဲဆိုတော့မြမစိတ်ကန်းအာနာပိုင်စိတ်ကန်းရဲ့တိုးတက်မှုဟာအင်မတန်ဒီ area တခုလုံးမှာချင်းပြောရင်ဘင်္ဂလားဒေ့ရှ်နိုင်ငံကဟိုပါပေါ့နော်ဟိုချစ်တကောင်းတို့ဘာလို့လောက်တောင်းမှတိုးတက်မှုမရှိတာကိုဝင်းနေတာတွေ့ရတယ
်စိတ်ကန်းအခွန်အခောက်တွေများတာကြောင့်ပုဂံသွင်းကိုလုပ်ငန်းတွေအပေါ်တက်ရောက်မှုရှိပြီးနောက်ဆုံးမှာတော့စားသုံးသူတွေပြည်ရင်းကစိုက်ပျိုးထုတ်လုပ်သူတွေအတွက်အကျိုးအမြတ်နည်းစေတယ်လို့ကပ္ပတိန်ဟင်နရီခင်မောင်ကသုံးသပ်ပါတယ်
။ပြည်ရကဒီနေ့ချင်းဒီအများဆုံးဖြစ်တဲ့အခါမှာလက်ခံနဲ့ကိုငိုဒီကနေ့ဗမာပြည်ကနေ့ပြောကိုပို့ရဲ့စံတို့ပဲတို့ဓမ္မတွေပါလေပဲ။ရတဲ့တော့များကြသလိုအဲ့လိုစိတ်ကန်းအခွန်ခါတွေများနေတယ်။စီမျိုးရင်းခါတွေများနေတဲ့အတွက်ဝင်လာဝင်လာတဲ့ပစ္စည်းတွေအပေါ်မှာလဲသုံးစားသုံးတဲ့လူတွေကပူပေးနေရတယ်။အဲ့ဒါကြောင့်မလို့စိတ်ကမ်းမှာကျွန်တော်ပထမဆုံးပြန်လောရမယ့်အချက်ကအခုနပြောရဲ့အာရှနိုင်ငံတွေမှာရှိရဲ့စင်ကာပူတော့မပါဘူးပေါ့နော်။အာရှနိုင်ငံတွေမှာရှိရဲ့အခုနယူရီးယားတို့နောက်ဘူးဗီယက်နမ်တို့နဲ့ပြန်ပြီးတော့စိတ်ကမ်းအကုန်ကြခံတဲ့ခါတွေရဲ့ဒီလိုရင်းကားတွေကိုပြန်လဲသုံးသပ်ပြီးတော့အဲ့ဒါကိုအရင်ချပေးလိုက်မယ်ဆိုကွန်ပီတီတစ်ဖြစ်လာမယ်လို့သုံးသပ်ပါလိုက်ခင်ဗျာ
တင်းမောနဲ့တဲယူပို့ဆောင်ရေးဈေးစကားတွေများနေတာကြောင့်ပြပတင်ပို့ဂုံတွေဈေးကြီးကုန်ပြီးနိုင်ငံတကာနဲ့ဈေးခွက်ရှင်ပြိုင်နိုင်မှုကိုရော့ချသွားစေတယ်နောက်ပြပအဝယ်ကိုလည်းရော့စေတယ်လို့လည်းထောက်ပြပါတယ
်အဲ့တော့စုမဗျာကျွန်တော်ပွင့်လေးပြောဆိုစံကဥမာကျွန်တော်တို့ရန်ကုန်ကနေပြီးတော့စံတင်တယ်ဗျာကျွန်တော် CV during course ကဒီ6ချက်နဲ့စားထားတယ်ဆိုကျွန်တော်3ချက်ဆွန်းဆွန်းလာ US dollar ဆွန်းဆွန်းကြတယ်ဗျာဟုတ်လားယူရီးယားကနေတင်လိုက်တဲ့ဥစ္စာကတန်းကိုကျွန်တော် CV during ကတကြက်ပြား40ဆိုဟုတ်လား1.4 US dollar ဆိုပြီးခင်ဗျာဆိုစဉ်းစားကြည့်လေဟိုဝယ်တဲ့ end user က West Africa လူကယူရီးယားစံကိုယူမလားဝယ်မလားဟိုကျွန်တော်မြန်မာစံကိုဝယ်မှာမြန်မာစံမှာ cost ကဘာဖြစ်နေပြီလဲဆိုဒီ port fee နဲ့ဒီdividend cost မှာကိုကများနေပြီဖြစ်တဲ့အတွက်သူကဟို world မှာသူက complete လုပ်တဲ့အခါမှာကျွန်တော်တို့ကမျက်နှာငင်နေရတာလေဈေးနှဲနေတာလေအဲ့တော့အဲ့ဈေးနှဲတယ်ဆိုတာရဲ့နောက်ွယ်ကဘယ်သူပဲခံစားရဆိုတော့ဥပမာလေသမားနောက်ဆုံးတော့ကုန်နေရတော့သူ့ margin နဲ့သူအလုပ်လုပ်သွားမှာပဲနောက်ဆုံးတော့ကုန်ဟိုပါလေသမားပဲနဲ့နာမှာပဲရောင်းတဲ့ပစ္စည်းမှာလေသမားနာမယ်ဝယ်တဲ့ပစ္စည်းမှာစားသုံးပြီးပို့ပေးရမယ်ဘာကြောင့်လဲဆိုတော့အလဲမှာရှိတဲ့ကုန် port cost တွေတက်နေလို့ပဲခင်ဗျာ
data ရင်းမှာလည်းအလားတူပြုပြင်ပြောင်းလဲမှုတွေရဲ့အောင်မြင်မှုတွေကိုလေ့လာနိုင်ဖို့လိုတယ်လို့ Captain Henry ခင်မောင်ကအခုလိုဝေဖန်ပြောဆိုပါတယ်ရှင
်။စိတ်ကမ်းရဲ့နံပါတ်၁ကုန်ကျစရိတ်ဒီအားလုံးဟာ very competitive ဖြစ်နေရမယ်။ကျွန်တော်တို့ကသူတို့အားလုံးကိုလည်းအကြံပေးနေတာရှင်းတယ်။ကျွန်တော်တို့ကလွယ်လွယ်လေးဗီယက်နမ်ကိုလေ့လာကျန်တာဘယ်နေရာမှာသွားပြီးအတူမကုန်နဲ့ဗီယက်နမ်ကဒီလိုပဲ mindset ပုံစံအတူတူပဲ communist ဘာညာနဲ့အခုဖောက်ထွက်လာလိုက်တဲ့ဥစ္စာဗီယက်နမ်ကမတရားတိုးတက်လာအကျွန်တော်ဘဒူးပေါ်မှာအတူသိပ်ပြီးတော့ဟိုကယူနေစရာမလိုဗီယက်နမ်လောက်ကိုယူလိုက်သူဘာလို့တိုးတက်သွားနေလဲဘယ်နေရာတွေမှာသူသက်သာအောင်လုပ်ပေးနိုင်လဲဘယ်လိုကုန်တင်ကုန်ချလုပ်ငန်းတွေကိုဘယ်လိုမြန်အောင်လုပ်ပေးနိုင်သလဲအဲ့ဒီပေါ်မှာမူတည်သွားပြီးတော့ကျွန်တော်တို့ကဟလာဟိုတိုင်းပြည်ရဲ့ပုံမျိုးတိုးတက်လာမှာပဲ
ဖက်ဆင်စီးပွားရေးကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်အခုတော့တုဒ္ဒဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါတော့မယ်ဒီတဲ့င်းပတ်သုတဆုံလင်းအမေရိကန်တခွင်အစီအစဉ်မှာတော့ဟိုးအရင်ခစ်ကအမေရိကန်ပြည်တော်စုကိုရွှေ့ပြောင်းဝင်ရောက်လာသူတွေရဲ့နာမည်ရေးထိုးထားတဲ့နယူးယောက်ကအဲလစ်ဂျွန်ကအထိတ်အမှတ်နေရာနယူးယောက်မွတ်စလင်တွေရဲ့ကင်းလှည့်အဖွဲ့နဲ့ကွန်ဂရက်စာကြည့်တိုက်အကြောင်းကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်
ငယ်ရဲရာဇဝင်တနင်္လာကဥရောပကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းဝင်ရောက်သူတွေဟာနယူးယောက်မြို့အဲလစ်ဂျွန်မှာရှိတဲ့လူဝင်မှုကြီးကြေးရေးဝန်ကိုဖြတ်သန်းခဲ့ရတာပါအခုခါမှာတော့အဲ့လိုဝင်ရောက်သူတွေရဲ့နာမည်တွေကိုတမဏီပြားတွေပေါ်မှာရေးထိုးထားတယ်လို့1954ခုနှစ်ဒီဂျွန်ဘော်ကလူဝင်မှုကြီးကြေးရေးယုံပိတ်ပြီးတဲ့နောက်ပိုင်းအရှေ့တောင်အာရှနဲ့လက်တင်အမေရိကနိုင်ငံတွေကဝင်ရောက်လာသူတွေရဲ့နာမည်ကိုလည်းရေးထိုးထားတာပါLiberty John နဲ့ Alice John Foundation ဥဆောင်ညွှန်ကြားရေးမှူး Steve Brigandi က
Everybody wants to be honored. They want to be remembered.
အလုံးကမှတ်တမ်းထားပြီးဒိဋ္ဌိအရဂုဏ်ပြုတာကိုလိုလားကြပါတယ်။အမေရိကကိုသူတို့စတင်ဝင်ရောက်လာခြင်းနဲ့ပတ်သက်ပြီးအမှတ်တရရှိစေချင်ကြတာကြောင့်တက်နေတယ်လို့အခုလိုစီစဉ်ပေးထားတာပါ။
တမန်ပြားတွေပေါ်ကလူမျိုးပေါင်းစုံရဲ့နာမည်တွေဟာအမေရိကန်ပြည်ထောင်စုရဲ့ရွှေပြောင်းဝင်ရောက်သူတွေပေါ်ထားတဲ့သဘောထားကိုထင်ဟပ်နေတာပါ1989ခုနှစ်အဲလစ်ဂျွန်းကိုပြင်ဆင်မွမ်းမံရမှာတမန်ပြားပေါင်း980လောက်မှာရွှေပြောင်းဝင်ရောက်သူ9,800နီးပါးရဲ့နာမည်တွေကိုရေးထိုးခဲ့ပါတယ်တကယ်လို့ဟိုးအရင်ရွှေပြောင်းဝင်ရောက်လာသူတွေကစင်းသက်လာသူတွေအနေနဲ့သူတို့မိသားစုရဲ့နာမည်ကိုရေးထိုးမယ်ဆိုရင်ဒေါ်လာ150ကုန်ကြပါတယ်အဖိုးအဖွားရဲ့မိဘတွေနာမည်ရေးထိုးထားတဲ့နေရာကိုအလဲလာတဲ့အီရန်ဂျိုဆန်ကခက်ခဲကြမ်းတမ်းတဲ့ဘဝတွေကိုဖျက်ဆီးခဲ့ရတဲ့ဟိုရုံးကရွှေပြောင်းအခြေချသူတွေရဲ့အခြေအနေဟာအခုခါမှာဝင်ရောက်လာသူတွေအတွက်မျှော်လင့်ချက်တွေပေးခဲ့တယ်လို့ဆိုပါတယ်
If I was a first or second generation, I would feel like
ကျမသာဒီမှာလာအခြေချတဲ့ပထမတမမဟုတ်ဒုတိယမျိုးဆက်သားဖြစ်မယ်ဆိုရင်တော့တကယ့်ကိုစိုးရိမ်စရာတွေတွေ့ကြုံရမှာပါ။အဲ့ဒီအချိန်ကအာဏာရေးအခက်အခဲတွေအနှိမ်ခံရမှုတွေဒီကုမလာကြနဲ့ဆိုတာမျိုးတွေအပြောခံခဲ့ကြပေမဲ့လည်းအခုတော့တတိယစတုထပြင်စမမျိုးဆက်အထိမိသားစုတွေများလာခဲ့ကြပါတယ်
အခုခါမှာရွှေပြောင်းဝင်ရောက်သူတွေနဲ့ပတ်သက်တဲ့အမှတ်တရနေရာအဖြစ်သတ်မှတ်ထားတဲ့ Alice Jones ကိုခရီးသွားတွေလည်းလာရောက်လည်ပတ်ကြပါရယ်ပြင်သစ်ခရီးသွား Celine Youhart က
C'est bien que tout soit retracé.
Namerigo sinit ja akhu lo su saung thara ayan kaung ma de. Ko be mitasu ga sin set la le so ra di ma bian sha twei nai ma de.
Di tamani bya ri bon ma atama lo a pe sik khan tu ri ye namerigo le ye thu thara wa. Brigandi ga
We tell the story of slaves. And their arrival.
ကျွန်တော်နဲ့သူတို့ဘလို့ရောက်လာတယ်လဲဆိုတာလည်းမှတ်တမ်းတင်ထားပါတယ်။တကယ်ကိုဝမ်းနည်းဝယ်အချိန်နေပါ။ဒါပေမဲ့လည်းအခုခါမှာတော့ဒါရီယာအမေရိကန်ရဲ့သမိုင်းဖြစ်လာပြီးသူတို့ရဲ့မိသားစုတွေအနေနဲ့လည်းဂုဏ်ပြုကြပါတယ်
။တာမနီပြားတွေပေါ်မှာဌာနေတိုင်းရင်းသားအမေရိကန်အင်ဒီယန်မိသားစုတချို့ရဲ့နာမည်ကိုလည်းရွေးချယ်ဂုဏ်ပြုရေးထိုးထားပါတယ်ခင်ဗျာ။နာဇူအစ္စလမ်ဟာတရားဟောဆရာတစ်ယောက်ဖြစ်ပြီးစံစာတင်ကြောင်းရဲ့ကြောင်းအောင်လည်းဖြစ်ပါတယ်။ဒါပေမဲ့သူဟာရက်ွက်ကင်းလုံချုံကြီးအမှတ်တစိမ့်နဲ့တတ်ထားတဲ့ကားတစ်စီးမောင်းပြီးတော့ရက်ွက်ကိုလိုက်လံဆက်ဆဲလေးရှိပါတယ
်။ Say if someone just an immigrant came
အရနိုင်ငံတွေကလာကြသူတွေသူတို့ဒုက္ခရောက်နေရင်ဒါမှမဟုတ်အကူအညီလိုနေရင်ကားမှာရေးထားတဲ့အစ္စလာမ်လေးကွန်းဆိုတဲ့စာကိုတွေ့နိုင်ပါတယ်။အင်္ဂလိပ်လိုရေးထားတာကိုနားမလည်နိုင်ရင်တောင်းအရေးပြဘာသာစကားနဲ့ရေးထားတဲ့အစ္စလာမ်လေးကွန်းဆိုတာကိုတွေ့ရပါတယ်။အဲ့လိုရေးထားတာကိုတွေ့ရင်မွတ်စလင်ဆိုတာကိုသိနိုင်တော့သူတို့တခုခုအကူအညီလိုရင်လာပြောနိုင်ပါလိမ့်မယ
်အခုလိုဖွဲ့စည်းထားတဲ့မွတ်စလင်လုံခြုံရေးကင်းလက်အဖွဲ့အနေနဲ့ရက်ကွက်တွင်းရာဇဝတ်မှုတွေဖြစ်ပွားမှုမရှိအောင်တားဆီးနိုင်တယ်လို့ပုဂ္ဂိုလ်ရေးဆိုင်ရာအခက်အခဲရှိသူတွေကိုလည်းဖေးမှအကူအညီပေးပါရယ်အမာခံစေတနာဝန်ထမ်း50ကျော်ပါဝင်တဲ့ဒီအဖွဲ့ဟာဘာသာစကားအခက်အခဲကိုဖြေရှင်းပေးနိုင်တယ်လို့စိတ်ပိုင်းဆိုင်ရာကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းတိုင်ပင်ဆွေးနွေးပေးပါရယ်အာရှသားတွေနဲ့ဖွဲ့စည်းထားတဲ့အခုလိုအလားတူအဖွဲ့မျိုးလည်း Brooklyn အရက်မှာရှိနေပြီးသားပါမွတ်စလင်ကင်းလက်အဖွဲ့ရဲ့ဒါရိုက်တာမဝစ်ဖတ်မာက
မွတ်စလင်တွေမှလည်းဘာကြောင့်မရှိရမှလဲဆိုပြီးအမြဲစဉ်းစားမိပါတယ်ဒါအလွန်ကောင်းတဲ့အစီအစဉ်မှာယဉ်ကျေးမှုတွေအကြာပေါင်းစည်းမှုတည်းရပါအ
ာရှသားတွေရဲ့ကင်းလက်အဖွဲ့ကလည်းရဲကားတွေပုံစံမျိုးအသုံးပြုပြီးတော့ကင်းလှည့်တာပါဘာသာစကားအခက်အခဲရာဇဝတ်မှုထူပြောလာတာတွေကြောင့်အခုလိုအဖွဲ့စည်းတွေပေါ်ပေါက်လာတာပါဈေးဆိုင်ပိုင်ရှင်တဦးဖြစ်တဲ့တိုနီဂျန်က
说真的如果说没有种族歧视那是
ဘာဝါကြကြပြောရမယ်ဆိုရင်တော့လူမျိုးရေးခွဲခြားမှုကိုဆုံးသတ်ဖို့ဆိုတာမဖြစ်နိုင်ပါဘူးဒါကြောင့်ကိုအတိုင်းဝိုင်းကိုစူးစီးထားတဲ့အဖွဲ့အစည်းရှိရပါမယ
်ဒီအဖွဲ့ကိုတည်ထောင်သူလူဝီလီယူစာ1990ခုနှစ်တွေတုန်းကတရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေပြောင်းချေချနေထိုင်လာသူပ
ါ从五年前我们开始跟进执法部门
လုံခဲ့တဲ့9နှစ်ဒီဖွဲ့စဖွဲ့ပြီးတဲ့နောက်ပိုင်းရဲဌာနနဲ့ရက်ွက်ကနေပြီးတော့လူလူကြားပို့ပြီးတော့နီးနီးကပ်ကပ်ဆက်ဆံလာကြပါတယ်။အထူးသဖြင့်ရာဇဝတ်မှုကျူးလွန်သူတွေရဲ့ရံမှုတာကိုခံခဲ့ရတဲ့သူတွေနဲ့ပါ။ရှစ်ပြောင်းခြေချလာသူတွေအနေနဲ့ဘာမှစိုးရိမ်စရာမလိုဘဲနဲ့သူတို့ရဲ့နင်နာမှုတွေကိုပြောဆိုလာနိုင်တယ်လို့ရဲတပ်ဖွဲ့ကလည်းဒီဖွဲ့စည်းရဲ့အရေးပါမှုကိုအသိအမှတ်ပြုလာပါတယ
်။အခုခါမှာတော့ရက်ွက်ကင်းလက်အဖွဲ့တွေမှာစေတနာရှင်လှူအပ်ပေးတွေပုံများလာပြီးမကြခင်မှာနယူးယောက်တမျိုးလုံးကိုပါတိုးချဲ့ကင်းလက်သွားဖို့အစီအစဉ်ရှိတယ်လို့မွတ်စလင်ကင်းလက်လုံခြုံရေးအဖွဲ့တာဝန်ရှိသူတွေကပြောပါရယ်ခင်ဗျာအမေရိကန်ကွန်ဂရက်စာကြည့်လိုက်တိဆောက်ခဲ့တာဧပြီ24ရက်နေ့ဆိုရင်219နှစ်ပြည့်မြောက်သွားပါပြီ1800ခုနှစ်မှာသမ္မတဂျွန်အဒမ်စ်ကကွန်ဂရက်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်တင်ပြပေးပါမယ်ကွန်ဂရက်စာကြည့်လိုက်ကစာအုပ်တွေဟာများလွန်းလာကြောင်းကုံအောင်ဖတ်ဖို့ဆိုရင်တပွားနဲ့တော့မလွန်လောက်ဘူးလို့ကွန်ဂရက်စာကြည့်လိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါရယ်သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရနဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြည့်ရနဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်း
သူဟာနိုင်ပေါင်းများစွာပြပြနိုင်ပါတယ်။ Mr. Spafford ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းညာလန်းတစ်ချောက်စာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ကိုးကပြောပါတယ်
။ But the legend is that he could tell you
စာအုပ်တွေဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်၄ကိုသွားစာအုပ်စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမားလူချင်းရဲ့အစိမ်းရောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပ
ါစူဆောင်းထားတဲ့အထက်မှာသောမတ်စ်ဂျက်ဖာဆင်ရဲ့စာအုပ်တွေလည်းပါပြီးတံမိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်းဗြိတိရှ်တပ်ဖွဲ့တွေကကွန်ဂရက်စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက်ဂျက်ဖာဆင်ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစူဆောင်းထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ်
Green ribbon means that it's an original
ဖဲချိုးစိမ်းတွေတက်ထားတာကတကယ်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပါ
ကွန်ဂရက်စာကြည့်လိုက်မှဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွန်တွေကဘာမှာအစုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေအပါအဝင်မျက်မမြင်တွေအတွက်လက်နဲ့စမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စာကြည့်လိုက်မှလိုအပ်ချက်တွေလည်းရှိနေသေးပါနေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
် We add 10,000 items a day
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျနေရာလွတ်အမြဲတမ်းရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာတိတ်မရှိတော့တာငွေကြီးနဲ့နောက်ဆုံးပေါ်နီးပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်ရတဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရံမုံတွေလက်ခံဖို့လဲကွန်ဂရက်လွတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါလေရှင်။ VOA American တာမနက်ဖယ်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ58 kHz 5859နဲ့လိုင်းလမီတာ190 kHz 1505တို့ကနေအတန်လိုင်းတွေပြောင်းလဲထုတ်လွှင့်ပေးနေပါတယ်ရှင်။ပြည်ဝင်အမေရိကန်တန်ကနေအင်္ဂါနေ့မနက်ခင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနက်ခင်း၈နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။မကြာခင်မှာတော့ကျမတို့ရဲ့နောက်ဆုံးရသတင်းတွေကိုတလှည့်ကြီးညာပေးအောင်မှာဖြစ်ပါတယ်။ဟုတ်ကဲ့ပါအန်တီဒေါခင်မြို့သက်ကြီးနောက်ဆုံးရသတင်းတွေကိုတလှည့်ကြီးညာပေးပါအောင်ရှင်။ကျမတို့ရဲ့အစီအစဉ်တွေကိုတော့မနက်ခင်း၈နာရီကနေ9နာရီအထိပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကတလဲကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါမသိဘူး။ဟုတ်ကဲ့ပါမသိဘူးထိုက်။တရီလင်ကနိုင်ငံမှာတနင်္လာနေ့ကခရီးရန်နဲ့အထွတ်မြတ်ထားတဲ့နေ့မှာလူပေါင်း290တည်ဆုံးခဲ့ရတဲ့နောက်မှာတရီလင်ကအစိုးရကနိုင်ငံတော်အရေးပေါ်အခြေအနေကိုထုတ်ပြန်ခဲ့တာပါ။အီရန်နိုင်ငံရဲ့ရင်းနှီးတွေကိုဝေယူတင်သွင်းနေတဲ့နိုင်ငံ၅ခုပေါ်မှာထပ်မထားတဲ့အရေးယူပိတ်ဆို့မှုကင်းလွတ်ခွင့်တွေကိုအမေရိကန်ပြည်ထောင်စုကထပ်ပြီးတော့မပေးတော့ဘူးလို့ဆုံးဖြတ်လိုက်ပါတယ်။ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး OIOM FP ဆိုင်ရာလူ့ရေရွှေ့ပြောင်းမှုဆိုင်ရာအကြီးအကဲနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်တို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုပေါ်တဖူးနေကစားပြီးတောင်းရကြခီသွားရောက်မှာဖြစ်ပါတယ်
။နောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မြို့သက်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်ခင်းအစီအစဉ်ထုတ်လို့ရေမှုကမိုင်းဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Darius Smith ဖြစ်ပါတယ်။ညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19925တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။အခုမနက်ဖက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 51နောက်လိုင်းလံမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မတင်ကြီးထိုက်ပါ။
This program has come to you from the Voice of America, Washington.